Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American Tan မြန်မာပိုင်းက2015ခုနှစ်ဧပြီလ10ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အတန်လှန့်အစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေคลိုင်းโดมีเตอร์32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာတော်ရရှိနေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနေ့ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်ကျွန်တော်ကတော့ဇဝန်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ကျမ်းမာရေးဝန်ထမ်းတွေတင်လာတဲ့လေရင်ရေမင်းနိုင်ငံမြို့တော်ကိုရောက်သွားပြီးတော့နိုင်ငံတကာချက်ချင်းတွေအဖွဲ့ကပြောပါတယ်အီရန်အနေနဲ့73နှစ်အတွင်းနျူကလ িয়ার ပုံတိစောက်ကောင်းတိစောက်နိုင်တယ်လို့သမ္မတဩဘာမားကပြောပါတယ်အကြံဖက်သမားလို့တန်တရားရှိသူတွေကိုဆွဲချက်မတင်မဲထိမ့်သိမ်းထားနိုင်တဲ့ဥပဒေကိုမလေးရှားအောက်လွှတ်တော်ကမဲခွဲအတည်ပြုလိုက်ပါတယ်ဒီလိုဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုတော့မှတ်အင်ဂျင်နိုင်တဲ့အတူတင်ပြပေးသွားမှာခင်ဗျာ
โอเคကောင်းပါပြီခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြအပြီးနားဆင်ကြရမယ့်အထက်မှာဆိုရင
်ဒီတဲမှာကျွန်တော်နေခဲ့ရဆိုရင်3နာရီကျော်3နာရီကျော်မှာတော့နာရီဘယ်လောက်လဲကျွန်တော်လည်းသိနေရတော့ဘာလို့တော့ဒီမီးတွေ
မကြခင်ကနေမြုပ်ခဲ့တဲ့ရုရှားငါးဖမ်းတင်မောမှာအသက်ရှင်ကျန်ခဲ့တဲ့မြန်မာတင်မောသားပြောပြတော့တာဖြစ်ပါတယ်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရပါမယ်ဒါအပြင်နိုင်ငံတော်သမ္မတဦးသိန်းစိန်ဟာနိုင်ငံရေးခေါင်းဆောင်တွေတိုင်းသားရေးရာဝန်ကြီးတွေတိုင်းသားကိုယ်စားလှယ်ခေါင်းဆောင်တွေနဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံဖို့ရှိတဲ့အကြောင်းပြီးတော့ဖန်စီထိမ့်သိမ်းခံထားရတဲ့ကျောင်းသူကျောင်းသားတွေနဲ့ဝန်ရံပြည်သူတွေကိုမနေ့ကရုံးထုတ်စစ်ဆေးရမှာတရားရုံးအပြင်ဘက်မှာဖန်စီထားသူတွေပြန်လွှတ်ပေးဖို့ဆန္ဒပြတောင်းဆိုခဲ့တဲ့ဆိုတဲ့သတင်းပေးပို့ချက်နဲ့အတူနိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုလည်းတင်ပြပေးဖို့စီစဉ်ထားပါတယ်အခုတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်တဲ့မတ်အင်ဂျင်နိုင်တို့ကကြေညာပေးကြပါလိမ့်မယ်ခင်ဗျာ
ချမ်းမာရေးဝန်ထမ်းတွေတင်ဆောင်လာတဲ့လေရင်ဟာရေမင်းနိုင်ငံမြို့တော်ဆာနာကိုရောက်သွားပြီလို့ICRC နိုင်ငံတကာချက်ချင်းအဖွဲ့ကပြောပါတယ်ရေပေါ်လိုအပ်နေတဲ့စစ်ပစ္စည်းတွေကင်းလွတ်ခွင့်ရတာနဲ့လေကြောင်းကရောရေကြောင်းကပါရောက်လာတော့မယ့်အကြောင်း ICRC အစိုးရအရာရှိ Dominic Steelhack Twitter လိုမျိုးကိုရက်ကတဆင့်ပြောကြားခဲ့တဲ့ကြားကပဲတောင်ပိုင်းစိတ်ကမ်းမြို့ဖြစ်တဲ့ Aden ကအခြေအနေတွေဟာကြီးမားတဲ့ဆိုးဝါးမှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့ ICRC ကအင်္ဂါနေ့မှာသတိပေးပြောကြားလိုက်ပါတယ်ရေမင်းနိုင်ငံမှာလွန်ခဲ့တဲ့သတင်းပတ်3ပတ်အတွင်းဖြစ်သွားခဲ့တဲ့တိုက်ပွဲတွေကြောင့်လူပေါင်း940ကျော်သေဆုံးပြီး1900ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်တနင်္လာနေ့တုန်းကတော့တန်ပေါင်းများစွာသောစစ်ပစ္စည်းတွေရေမင်းနိုင်ငံကိုပို့ပေးနိုင်ခဲ့တယ်လို့နိုင်ငံရဲ့ချက်ချင်းဒီအဖွဲ့ကပြောပါတယ်ဒီတော့တွင်ရေမင်းနိုင်ငံမှာပြိမိနေကြတဲ့အိန္ဒိယနိုင်ငံသားတွေကိုလေကြောင်းကရောရေကြောင်းကပါကယ်တင်နိုင်ဖို့ကြိုးပမ်းမှုတွေမှာပါဝင်ကူညီဖို့နိုင်ငံပေါင်း23နိုင်ငံကအဆိုပြုလာတယ်လို့အိန္ဒိယအစိုးရကပြောပါတယ်ဒီကယ်ဆယ်ရေးအစီအစဉ်ဟာအိန္ဒိယအစိုးရအနေနဲ့လိုအပ်လာရင်သူ့နိုင်ငံသားတွေကိုကူညီဖို့ဆန္ဒရှိတယ်ဆိုတာနဲ့အကူအညီလိုအပ်နေတဲ့တခြားနိုင်ငံသားတွေကိုလည်းအကူအညီပေးဖို့အစဉ်အသင့်ရှိတယ်ဆိုတာကိုပြသလိုက်တာပဲလို့အိန္ဒိယဝန်ကြီးချုပ် Narendra Modi ကTwitter လိုမှုကွန်ရက်ကတဆင့်ပြောကြားလိုက်ပါတယ်အခုအချိန်ထိတော့သူ့နိုင်ငံသားပေါင်း 3,000 ကိုအိန္ဒိယကကယ်တင်နိုင်ခဲ့ပြီးဖြစ်ပါတယ်အိန္ဒိယနိုင်ငံအတွင်းအလုပ်လုပ်နေကြတဲ့ဒီခါမှာခင်ဗျာရေမင်းနိုင်ငံအတွင်းအလုပ်လုပ်နေကြတဲ့အိန္ဒိယနိုင်ငံသားထက်ဝက်လောက်ဟာသူနာပြုတ်လေလို့ဆိုပါတယ်အိန္ဒိယကတခြားနိုင်ငံသားတွေကိုလည်းအကူအညီပေးကဲထုတ်ပေးနေတယ်လို့ဆိုပါတယ်အဲ့ဒီထက်မှာမြန်မာနိုင်ငံသားတွေလည်းပါဝင်နေဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်
ပြည်ခဲ့တဲ့သတင်းဘက်ကအီရန်နဲ့ရရှိခဲ့တဲ့နျူကလ িয়ার သဘောတူညီမှုဆိုင်ရာမူပေါင်းအရအီရန်အနေနဲ့စုဆောင်းထားတဲ့ယူရေနီယံကိုနျူကလ িয়ার လက်နက်မထုတ်လုပ်နိုင်တဲ့နေရာမှာ10နှစ်ကျော်ထားရှိမှာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။အဲ့ဒီ10နှစ်ကျော်ကြာအတွင်းမှာအီရန်အနေနဲ့ဘုံတီထွေနိုင်ဖို့တစ်နှစ်နီးပါးအချိန်ကြန့်ရှိမှာဖြစ်တယ်လို့အမေရိကန် NPR အတန်လင့်ဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာသမ္မတအိုဘားမားကပြောခဲ့တာပါ။American ထောင်လန်းရေးဌာနရဲ့ခန့်မှန်းချက်အရလောလောဆယ်အချိန်ဘုံတီဆောက်နိုင်မဲ့အချိန်ဒီဟာ2လကနေ3လအထိကြာနိုင်တယ်လို့သူကလည်းနှိုင်းယှဉ်ပြပါတယ်။ကန့်သတ်မှုတွေရှော့ချပြီးနောက်ပိုင်းအီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ထပ်ပြီးစ조사မယ်ဆိုရင်နောင်တက်မဲ့ American သမ္မတအနေနဲ့တင့်တော်တယ်လို့အရေးယူဆောင်ရွက်ရမှာဖြစ်တယ်လို့ Mr. Obama ကပြောပါတယ်။အီရန်နဲ့အခြားကမ္ဘာအင်အားကြီး9နိုင်ငံအပါအဝင် American နဲ့အီရန်နျူကလ িয়ার သဘောတူညီမှုအပေါ်ပြစ်တင်ဝေဖန်မှုများရင်ဆိုင်နေရချိန်မှာသမ္မတဩဘားမားကအခုလိုပြောကြားခဲ့တာဖြစ်ပါတယ
်။အီရန်နဲ့နောက်ဆုံးပြုလုပ်ထားတဲ့သဘောတူညီချက်အီရန်နဲ့နောက်ဆုံးပြုလုပ်ထားတဲ့ဘယ်သဘောတူညီချက်မှမဆိုအစ္စရေးနိုင်ငံတရှိမှုကိုအီရန်ကလက်ခံကြောင်းပြတ်ပြတ်သားသားနဲ့ရှင်းရှင်းလင်းလင်းဖော်ပြဖို့အစ္စရေးရဲ့တောင်းဆိုချက်ကိုအမေရိကန်သမ္မတဘရက်အိုဘားမားကပယ်ချလိုက်ပါတယ်။အီရန်နဲ့အင်အားကြီး6နိုင်ငံတို့အကြားနျူကလ িয়ার အရေးနဲ့ပတ်သက်ပြီးသဘောတူညီမှုမူပေါင်းတစ်ခုချမှတ်နိုင်ခဲ့တာနဲ့ပတ်သက်ပြီးအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကတောက်ကြနေကပြင်းပြင်းထန်ထန်ဝေဖန်ပြီးအဲ့ဒီလိုတောင်းဆိုလိုက်တာဖြစ်ပါတယ်။တနင်္လာနေ့က NPR American Radio တရင်ဌာနနဲ့မေးမြန်းကမ်းမှာသမရဥပမာကအီရန်မှာနျူကလ িয়ার လက်နက်မထုတ်လုပ်နိုင်ရေးအခိုက်အမာထိန်းချုပ်နိုင်ဖို့ရည်ရွယ်တဲ့သဘောတူညီချက်ကိုအစ္စရေးနိုင်ငံတည်ရှိမှုအီရန်ဘက်ကလက်ခံမယ်ဆိုမှလက်မှတ်ထိုးမယ်လို့သတ်မှတ်လိုက်ရင်တနည်းပြောရရင်အီရန်ကအာဏာရှင်တွေသဘောထားလုံးဝမပြောင်းမချင်းသဘောတူညီချက်မလုပ်နိုင်ပါဘူးဆိုတဲ့ယတိပြသဘောတက်ရောက်နေတယ်လို့ဆိုပါတယ်ဒါဟာလုံးဝမရင်းတဲ့အဆုံးဖြတ်ဖြစ်ကြောင်းအီရန်အာဏာရှင်တွေရဲ့သဘောထားပြောင်းလဲမလာလာမလာမခံမနိုင်သေးတဲ့အတွက်အီရန်ကိုနျူကလ িয়ার လက်နက်မပိုင်စင်စေချင်တာသာဖြစ်တယ်လို့သမ္မတဥပမာကပြောပါတယ
်အမေရိကန်အထက်လွှတ်တော်မှတ်ရန်ပေါ်လ်ဟာ2016ခုနှစ်သမ္မတရွေးကောက်ပွဲမှာ Republican Party ဘက်ကဝင်ရောက်ရွေးခံဖို့ကြိုးပမ်းမယ်လို့အင်ကာနီကပြောကြားလိုက်ပါတယ်။အသက်52နှစ်အရွယ် Rumble ဟာအခုလိုဝင်ရောက်ရွေးချယ်ခံမှုကိုသူ့ရဲ့ website မှာကြေညာခဲ့ပြီးတဲ့နောက်အလဲတောင်ပိုင်းပြည်နယ် Kentucky မှာသူ့ပေါ်ထောက်ခံသူတွေကိုမိကွန်းပြောကြားရမှာတော့သူ့အနေနဲ့ American ပြည်ထောင်စုမှာနိုင်ငံရေးခြေလှယ်မှုကင်းဝေးအောင်လှုပ်ဆောင်မယ်လို့ပြက်ပြက်သားသားပြောဆိုခဲ့ပါတယ်။သူဟာကန်တက်ကီပြည်နယ်ရဲ့အထက်လွှတ်တော်အမတ်အဖြစ်မကြာခင်ကမှရွေးကောက်ခံရတာပါ။ရန်ပေါ်ဟာ Republican Party ဘက်ကသမရကိုစလေလောင်းအဖြစ်ရွေးချယ်ခံဖို့ကြိုးပမ်းဖို့ကြေညာခဲ့တဲ့ဒုတိယမြောက်ပုဂ္ဂိုလ်ဖြစ်ပါတယ်။ပထမကြေညာခဲ့တဲ့ပုဂ္ဂိုလ်ကတော့ Texas ပြည်နယ်ကအထက်လွှတ်တော်အမတ် Ted Cruz ဖြစ်ပါတယ်။နောက်ထပ် Republican သမရကိုစလေလောင်းအဖြစ်ဝင်ရောက်ရွေးချယ်ခံဖို့ကြေညာမဲ့အလားအလာရှိတဲ့ပုဂ္ဂိုလ်တွေကတော့ Florida ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းJeb Bush, Wisconsin ပြည်နယ်အုပ်ချုပ်ရေးမှူး Scott Walker နဲ့ Florida အထက်လွှတ်တော်အမတ် Marco Rubio တို့ဖြစ်ကြပါဗျ။ Democrat Party ဘက်ကသမ္မတကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရွေးချယ်ခံဖို့အလားအလာရှိသူနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကတော့သူ့ရဲ့သဘောထားကိုဒီလနှောင်းပိုင်းမှာထုတ်ပြန်ကြေညာဖို့ရှိပါတယ်ရှင်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအကြမ်းဖက်သမားလိုတန်တရားရှိသူတွေကိုဆွဲချက်မတင်ပဲထိန်းသိမ်းထားနိုင်တဲ့ဥပဒေကိုမလေးရှားအောက်လွှတ်တော်ကတကြော့ပြန်မဲခွဲအတည်ပြုလိုက်ပါတယ်ဒါဟာနောက်ပြန်ဆွဲတော်တဲ့ဥပဒေဖြစ်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်မလေးရှားနိုင်ငံအတွင်းအစ္စလာမစ်စစ်သွေးကြွတွေရဲ့ချင်းချောက်မှုတွေကနေတွန်းလှန်နိုင်ဖို့မလေးရှားအစိုးရအတွက်အကြမ်းဖက်မှုဟန်တာရေးဥပဒေကိုလွှတ်တော်ကအတည်ပြုပေးဖို့လိုအပ်တဲ့အတွက်အင်္ဂါနေ့မှအတည်ပြုပေးလိုက်ခြင်းဖြစ်တယ်လို့ဆိုပါတယ်ဒီဥပဒေဟာမလေးရှားနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေမှာနောက်ပြန်ဆုတ်သွားစေတဲ့ဥပဒေဖြစ်ပြီး2012ခုနှစ်ကပြန်လည်ရုပ်သိမ်းပေးလိုက်တဲ့ပြည်တွင်းလုံခြုံရေးဥပဒေကိုပြန်လည်အသက်သွင်းခြင်းဖြစ်တယ်လို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ
်။တရုတ်သမ္မတရှီကျင်းပင်နဲ့ဗီယက်နမ်အာဏာရကွန်မြူနစ်ပါတီခေါင်းဆောင်ဝင်းဖူထရွန်တို့ဟာတောင်တရုတ်ပင်လယ်ရေပြင်ပိုင်နဲ့အငင်းပွားမှုကြောင့်ပေါ်ပေါက်လာတဲ့တင်းမာမှုတွေရော့ချဖို့ကြိုးပမ်းမှုအဖြစ်ပေကျင်းမှာတွေ့ဆုံခဲ့ကြပါတယ်။ဒေတာရင်းငိမ့်ချမ်းပြီးတည်ငိမ့်တဲ့ပတ်ဝန်းကျင်အခြေအနေဖန်တီးနိုင်ရေးအတွက်တောင်တရုတ်ပင်လယ်ပြဿနာတွေကိုစနစ်တကျနှစ်နိုင်ငံအနေနဲ့ကင်တွယ်ဖြေရှင်းနိုင်ဖို့လိုတယ်လို့မစ္စတာရှီကပြောကြောင်းတရုတ်နိုင်ငံပိုင်သတင်းမီဒီယာတွေကဖော်ပြခဲ့ပါတယ်ရှင်
။ဂျပန်နိုင်ငံကအလဲရန်ကျောင်းသုံးသင်ယူညွန့်ရန်အသက်မှာဒေတာရင်းနိုင်ငံတွေအကြပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့ဂျပန်ပင်လယ်ပြင်ထဲကကျွန်းတွေကိုဂျပန်အမည်တစ်ခုထဲနဲ့သာဖော်ပြခဲ့တဲ့အပေါ်တောင်ကိုရီးယားနိုင်ငံကကန့်ကွက်ရှုံချလိုက်ပါတယ်။ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့ရာဇဝင်ကိုထည့်သွင်းမဖော်ပြထားဘဲကျောင်းသုံးစာအုပ်ဟာတမိုင်းကိုဖျက်ဆီးရရောက်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဂျပန်အစိုးရကတင်းလာနေ့မှာအတည်ပြုခဲ့တဲ့ကျောင်းသုံးစာအုပ်နဲ့ပတ်သက်လို့ဂျပန်တမ်းမကြီးကိုဆင့်ခေါ်ပြီးတော့လဲတောင်ကိုရီးယားနိုင်ငံကတရားဝင်ကန့်ကွက်ခဲ့ပါတယ်။
ကမ္ဘောဒီးယားမှာလေယာဉ်မြေသိမ်းမှုဟာအလောက်ကန်ရှားပါတဲ့ပြဿနာဖြစ်စေပြီးဆင်းရဲမွဲတေမှုစားနပ်ရိက္ခာမလုံလောက်မှုစိတ်တက်ရေးရအရလုံခြုံမှုကင်းစေတယ်လို့စစ်တမ်းသစ်တွေကတွေ့ရှိခဲ့ပါတယ်။စာမျက်နှာ130ရှိတဲ့ကမ္ဘောဒီးယားရဲ့ဒီလူသားတွေရဲ့လုံခြုံမှုနဲ့မြေယာပိုင်ဆိုင်ခွင့်ဆိုင်ရာအစီရင်ခံစာကိုဖနွန်ပင်မှာရှိတဲ့ British တန်ယုံကငွေကြေးထောက်ပံ့ပြီးတော့ကမ္ဘောဒီးယားပူပေါင်းဆောင်ရွက်ရေးနဲ့ငြိမ်းချမ်းရေးဌာနကလေ့လာပြုစုခဲ့တာပါတွေ့ရှိချက်တွေအရမြေယာပြဿနာတွေကြောင့်လူတွေအလောက်ကန်ရှားပါပြီးဆင်းရဲမွဲတေစေတဲ့အပြင်စိတ်ဆင်းရဲမှုတွေလည်းခံစားရတယ်လို့ဆိုပါတယ်ရှင
်ဂျပန်နိုင်ငံကအသက်တရာရှိတဲ့အဖွားအိုတယောက်ဟာကဘာမှာမီတာ1500ဖရီးစတိုင်လို့ခေါ်တဲ့အလွတ်ရေကူးပြိုင်ပွဲမှာပန်းဝင်အောင်အောင်မြင်စွာကုခန့်နိုင်ခဲ့တဲ့ပထမဆုံးရာပြည့်ဖွားဖွားအဖြစ်မှတ်တမ်းတင်သွားပါတယ်။ဂျပန်နိုင်ငံအနောက်ပိုင်းမြို့ဖြစ်တဲ့မတ်ဆူယာမာမှာစနေနေ့ကကျင်းပခဲ့တဲ့ရေကူးပြိုင်ပွဲအတွင်းအဲ့ဒီဖွားဖွား မီယက်ကိုနာဂါဝကာဟာတနာရီ15မိနစ်45စက္ကန့်နဲ့ပန်းဝင်အောင်ကူးနိုင်ခဲ့တဲ့အတွက်သူ့အသက်အရွယ်တန်းမှာပထမဆုံးပန်းဝင်သူအဖြစ်ကမ္ဘာမှတ်တမ်းဝင်သွားတာဖြစ်ပါတယ်။ဒါဟာဖွားဖွားနာဂါဝကာတယောက်အသက်80ကျော်မှဒူးမာဒန်ရခဲ့တဲ့ဒဏ်ရာအတွက်ကျမကြီးလေ့ကျင့်ရေးကျမကြီးလေ့ကျင့်ကလုပ်ရင်းရေကူးရကစပြီးတော့ပြိုင်ပွဲဝင်လာတာမှာသူ့ရဲ့အသက်ဒါဟာသူ့ရဲ့25ချီမြောက်ကမ္ဘာမှတ်တမ်းဝင်ခြင်းလည်းဖြစ်ပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုစားဝင်းလှန်နဲ့မတ်အင်ဂျင်နီတို့ကြီးညာတော်တာဖြစ်ပါရခင်ဗျာ။အခုတော့သတင်းလွှာတွေကိုစပြီးတော့တင်ဆက်တော့မှာမဟုတ်ပထမဦးဆုံးတော့နိမ့်မြုပ်ရုရှားတင်မောကမြန်မာတင်မောသားတွေရဲ့အခြေအနေကိုကြည့်အောင်ပါ။အပီလာ၂ရက်နေ့ကပစိဖိတ်တမုတ်တရာအနောက်ပိုင်းအိုကော့ရှ်ပင်လယ်ကန်ချကာကျွန်းဆွေကမ်းလွန်ပိုင်းမှာနှိမ့်မြုပ်သွားတဲ့ရုရှားငါးဖမ်းတင်မောဒန်နီဗော့စတော့ခ်မှာတင်မောအမှုရန်130ကျော်ပါတဲ့ထက်မှာမြန်မာတင်မောသားက42ယောက်ပါပါတယ်။နောက်ဆုံးရရှိထားတဲ့သတင်းအရဆိုရင်မြန်မာတင်မောသား22ဦးအသက်ရှင်ပြီးတော့16ဦးသေဆုံးကြောင်းနဲ့4ဦးပျောက်ဆုံးနေတယ်လို့ဆိုပါတယ်။အသက်ရှင်လွတ်မြောက်လာသူတွေထဲမှာကိုမျိုးမင်းဦးလည်းပါဝင်ပါတယ်။အဲ့ဒီတင်မောမှောက်တဲ့အချိန်မှာသူ့ရဲ့အတွေ့အကြုံနဲ့ပတ်သက်ပြီးတော့ဆခလင်မြို့မှာရောက်ရှိနေတဲ့ကိုမျိုးမင်းဦးကိုမတ်အင်ဂျင်နိုင်ငံဆက်သွယ်မေးမြန်းရမှာသူကအခုလို့စပြောပါတယ်
။မင်းမဆဲတော့စောင်းနေတည်နေတော့ဆုံးပေါင်းသွား။အောက်ပြေးကြရတူကြတော့လုံးရတန်းစောင်းနေတယ်လမ်းလည်းလျှောက်လို့မရဘူးတည်တည်နေ။ကျွန်တော်တို့ကသမုတ်ဦးမှာ9ရောက်လို့ဆိုသူတို့လူတွေလည်းလိုက်ရက်တွေပဲရှားပြီးပြေးရတော့တော့မှလိုက်ဖို့တော့မပေါ့။လိုက်ရက်တွေတတိယစင်ပြေးလေပြေးရမှာကြာပြီးတော့ပေါင်းခွဲလေပွဲတော့ကျွန်တော်တို့တော့ဥမှာပဲလိုက်ရက်ကြမတော်လူရတအားများကျက်တဲ့နင်းတဲ့ဟာရင်းနင်းစဲလာရဲ့နေရောသမောကအိုက်ဆောင်ကြပါဦးထောင်ကြောင်းအိုက်ဆောင်ကဆောင်းတော့လိုင်းရိုက်လိုက်ရဲ့ရဲ့ချင်းသမောစနေတော့ပဲနေလဲဆိုပြန်ပိုင်းကနေစနေကွာတကန်းနေတော့ဘောရုံးကြီးလုံးဝဆောင်းရစင်းလို့သမောကြီးကခေါင်းချောင်းကကျွန်တော်တို့ဥမှာတော့ဥမှာချင်းညာလုံးဝရေရဲ့ထိုးကြွားကစပင်းထိုးကြွားအဲ့ဒီမှာတချို့လူတွေအောက်ကတော့တော်တော်များရောက်သွားရင်ကျွန်တော်တို့ဥမှာကိုကြရလဲမရခွန်ကြရလဲသူကလည်းစောင့်နေပြီးတေးအဲကျွန်တော်တို့ဥမှန်နေခဲ့တော့ကျွန်တော်တကယ်ချင်းနဲ့အလုံးပေါင်း၄ရောက်၅ရောက်ကြဥမှန်ဒါကျွန်တော်တို့အပေါ်လုံးဝထောင်အောင်အဲကျွန်တော်တမောလုံးဝရေတော့နှမင်းနဲ့တမင်းရောကြာမှာတယ်ခင်ရတယ်လို့ဥကြည့်တော့လုံးဝဘုန်းနဲ့တကာထိုးကြအောင်ဒီကြတော့မှာကျွန်တော်တို့ကလည်းချက်ချင်းလိုက်သွားလို့မရဘူးရေနဲ့နီးလာပြီးဒီမှာစောင့်နေတော့တေးပါပဲရေနီးနေတော့ရေကုန်ချရေကုန်ချလို့ရည်ရောက်လာတာကြီးလုံးဝလည်းပြောင်းသွားတာနေပြီးရင
်တင်မောနှစ်မြုပ်ချင်းပဝင်းကျင်တဝိုက်မှာအခြားရုရှားငါးဖမ်းတင်မောတွေလည်းရှိနေတယ်လို့ဆိုပါတယ
်မိုးကလည်းမလင်းသေးဘူးဆိုတော့ကျွန်တော်ရှင်းပြလို့မရအောင်တင်မောတကြီးကိုရောက်ဖို့ကတော်တော်ကျင်းနေကျွန်တော်တို့တော်တော်လေးကိုကျင်းနေအေးရလည်းတော်တော်ကိုအေးရအောက်ကရည်ရဲရည်ပြောတာကြတော့အပေါ်လုံးကဒီလည်းမကူးနိုင်ရတာဟာဒီကဒေကူနာဝယ်ကအေးလည်းအေးရည်ဝင်တို့ဝစားမရတဲ့ဟာတို့ကျွန်တော်မြန်မာရောတွေ့လက်တွေ့တယ်ပြီးတော့ safety ကြောင့်လည်းသူတို့ကစားတော့ဒေါ်လေးနားလေပြောင်းတော့ဒီနေ့လည်းဆိုတက်လာလीဆိုတော့အဲမြန်မာရောသူတို့ကစားရင်စူးပြောမှာ20နှစ်တော့ရှင
်ရေရီခဲနေတဲ့ပင်လေထဲမှာ3နာရီကြာကြအောင်မျောနေခဲ့ပုံကိုလည်းကိုမျိုးမင်းဦးကအခုလို့ဆက်ပြောပြပါတယ
်ရေထဲမှာကျွန်တော်နေခဲ့ရဆိုရင်3နာရီကြာမှာတော့နာရီဘလောက်ပဲကျွန်တော်လည်းပြီးနေရတော့ဘာလို့တော့ဒီမေးတွေပဲခိုင်သွားပြီလေအဲ့တော့ဒီတွေပဲတိတ်လို့လို့မရရင်ဒီထဲမှာကတော့ဟိုဘေးနာတမောကြီးတို့လည်းကျွန်တော်တို့တော့တွားလို့မရရေလည်းကူးလို့မရလမ်းလည်းဟိုတားရမကြည့်ဘူးဆိုမဲ့အထိုင်တော့တော့လေးကြည့်အဲ့တော့ရေရဝင်တော့ညာတဲ့မေးပြက်နေလို့လူကအေးရလည်းအေးအရင်အေးတချို့ကြောက်လည်းဟောပေါ့ကျူးရီဝိုင်နဲ့ပြစ်ပြီးကယ်ရတာရေတဲ့တအားကြည့်ရတယ်တမောရလည်းဟိုကယ်သေးတမောတွေမိုးတခါကျတော့ပိုင်းလို့လေတာလေးကိုချပေးရဲဂရင်းချင်းရတယ်ချပေးရဲအဲ့တော့ပတ်တယ်။သမောရီကအခုစီလာပြီးကယ်လို့မရဘူး။ကိုကနေပြီးတော့ကရေတအားစီးတယ်။သမောရီလည်းဟိုကယ်တယ်သမောရီအားလုံးအစည်းနဲ့ဆယ်တော့ကြီး။ဝိုင်းနာတော့ပတ်တယ်။ယူကြီးကိုကားပြီးတော့အဲ့လိုဒီပဲတော်တော်လုပ်ပေးရတယ်။သူတို့ဝချစ်ဘုတ်တွေပါချပြီးလာကယ်လို့မရဘူး။လိုင်းနေတယ်ဆိုဝချစ်ဘုတ်လည်းအဆုံးမှာမဟုတ်ဘူး။အဲ့တော့ကိုကကိုကျွာရတော့သမောနာကိုဘယ်လိုရအောင်သွားမလဲဆိုတော့ကိုကကြည်စည်းလေးနဲ့သမောရီကလိုက်ဥတည်ပြရအောင်။ပြင်ပြောနေတယ်လိုက်ဥတည်တယ်ပြီးအော်ဒီကအများကြီးပြောရတာကျွန်တော်လည်းအားရရှိရောဒါပေမဲ့အဲ့ဒီမှာသမောနဲ့ဝေးသွားလိုက်အပြောသွားလိုက်အောင်ငါယောက်ျားမတည်ရင်မျိုးကျူးသားမှာပဲဖြစ်ဖြစ်နဲ့ဒါကြီးနဲ့ရက်လိုက်အလိုလိုနဲ့ဇာကောင်းကျွန်တော်အဲ့လိုကျင်တယ်သမောကြီးကလူသေးတယ်ဘောင်းတယ်တော့ကြည့်တယ်သမောကြီးကအားရှိသွားတော့ဘူးနိုင်ကျော်နေသူ့ဆွဲတဲ့နာတော့မဟုတ်ဘူးကိုယ့်ကိုလက်ကိုချေပြီးတော့မယားမက တက်သွားတော့
အဲ့တော့တင်းမောကဘာကြောင့်ညက်သွားလဲအဲ့လိုမျိုးရုတ်တရက်ကြီ
းဘာကြောင့်လဲတော့အဓိကတော့စောင်းပြီးတင်တော့ပေါ့နော်ကျွန်တော်တို့ကစောင်းတာပဲသိလိုက်တယ်ခါခါနာနာမသိဘူးကျွန်တော်တို့
အခုဒီမြန်မာပြည်ကကိုယ့်ရဲ့မိသားစုတွေနဲ့အဆက်အသွယ်ရပြီလားရှင
်ကျွန်တော်ကတော့နေရာဆိုဆက်သွယ်ဖို့လည်းနည်းခဲ့နေတယ်ခင်ဗျာငုံကတကယ်ကြီးနေရတော့ဘယ်မှာဆက်သွယ်ပြရကြမလဲအမေကအရင်လည်းစိတ်ပူတဲ့ခါကျတော့အမေကတော့အရင်ဆိုရင်လည်းအဲ့တော့အမေကမဆိုရင်မှလည်းဆိုတော့အဲနေလည်းကောင်းပါလေလို့အဆင်ပြေပါတယ်
နိမ့်မြုပ်သွားတဲ့ရုရှားငါးဖန်တင်မောပေါ်မှာမြန်မာတင်မောသားတွေဟာငါးတွေကိုရေခဲရိုက်တဲ့စက်ယုံမှာလုတ်ကင်ကြရပြီးတစ်လကိုဒေါ်လာ400လောက်ရခဲ့တယ်လို့ကိုမျိုးမင်းဦးကပြောပါတယ်ရှင်
။မှန်ရင်လည်းဆက်သွင်းမေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျ။အခုအဖမ်းခံထားရတဲ့တပိတ်မောက်ကျောင်းသားတွေရဲ့အရေးကိုဆက်ပါမယ်။အမျိုးသားပညာရေးဥပဒေပြင်ဆင်ရေးတပိတ်မောက်ဆန္ဒပြခဲ့တာကြောင့်အဖမ်းဆီးထိန်းသိမ်းခံထားရတဲ့ကျောင်းသူကျောင်းသားတွေနဲ့ဝန်ရံပြည်သူ80ကိုမနေ့ကလက်ပန်းတရားရုံးမှာရုံးထုတ်ပါတယ်။အဲ့ဒီလိုရုံးထုတ်ခဲ့တဲ့တရားရုံးရဲ့အပြင်ဘက်မှာဖမ်းဆီးထားသူတွေကိုပြန်လွှတ်ဖို့ဆန္ဒပြတောင်းဆိုမှုတချို့ရှိခဲ့ပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA သတင်းတောက်မအေးမာကပြောပြပေးပါလိမ့်မယ်
။လုံခြုံရေးအင်အားတွေတင်းကျပ်စွာချထားပြီးကျောင်းသားကျောင်းသူအားလုံးကိုလက်ထိတ်ခတ်ပြီးတော့လက်ပန်းတရားရုံးကိုခေါ်ဆောင်လာတဲ့အချိန်မှာတော့အချုပ်ကားဘော်ကကျောင်းသားတွေနဲ့အပြင်ကနေလာရောက်ကြတဲ့ကျောင်းသားတွေကဆန္ဒထုတ်ဖော်ခဲ့ကြပါတယ်။လက်ပန်းတရားရုံးမှာရုံးထုတ်ခဲ့ပြီးတဲ့နောက်မှာတော့ ABLA 9ရက်နေ့မှာပြန်လည်စစ်ဆေးဖို့အတွက်အမိန့်ချခဲ့ပါတယ်။ကျောင်းသားကျောင်းသူတွေကိုအချုပ်ကားပေါ်အထိလက်ထိတ်ကတ်ထားတာမလုပ်ဖို့အတွက်အာဏာပိုင်နေနဲ့ရှေ့နေတဲ့အတော့ကိုအခြေတင်ပြောဆိုခဲ့ရကြောင်းတရားလွှတ်တော်ရှေ့နေဦးရောဘတ်ဆောင်းကဆိုပါတယ်
။ရုံးထုတ်တော်လည်းပဲတရားလိုဘက်ကနေပြီးတော့ရုံးကြောင်းပေးဖို့ဆိုပြီးတော့ရှောက်ထားချက်အရာအမှုရဲကအောက်ရုံးမှာမရှိတော့ဘူး။ခရိုင်ရုံးကိုရောက်သွားတယ်။အဲ့ဒီတော့ခရိုင်ရုံးမှာကျမ်းနာပြီးမှဒီအမှုကိုပြန်ပြီးတော့ကြားလို့ရတယ်။ပြန်မဲ့ခါကဘာဖြစ်လဲလို့ဆိုတော့မိန်းကလေးတွေကိုလက်ထိတ်ခတ်တယ်။ရဲနဲ့ဆွဲအပိုက်တစ်သုံးချီနေရလက်ထိတ်ခတ်လို့မရဘူး။ဒါပေမဲ့လက်ထိတ်ခတ်တယ်။ပထမတစ်ချိန်တော့တရားသူကြီးကမိန်းကလေးတွေကိုလက်ထိတ်မခတ်ဘူးအမိန့်ပေးတယ်ပေါ့နော်။အဲ့ဒါကိုသူတို့ကလက်ထိတ်ဆက်ခတ်တယ်။လက်ထိတ်ဆက်ခတ်ပြီးတော့ဒီအချုပ်ကားထဲမှာပါလက်ထိတ်ခတ်တဲ့ပြဿနာတွေကြောင့်တော်တော်လေးကိုအခြေအနေပြောရတာတွေဖြစ်လာတယ်။တော်ရတော့နောက်ဆုံးတော့ကျွန်တော်တို့အတင်းကျပ်တောင်းဆိုတဲ့ခါကျတော့ဟိုအချုပ်ကားထဲမှာလက်တွေကိုတပတ်တော့ဖြုတ်ပေးတယ်ပေါ့ဗျာ
လက်ပန်းတရားရုံးကရုံးထုတ်ချိန်မှာတော့ကျောင်းသားကျောင်းသူတွေတက်ကြွလှုပ်ရှားသူတွေအတော်များများလာရောက်ခဲ့ကြပြီးကျောင်းသားတချို့ကတော့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးရေးတောင်းဆိုဆန္ဒပြတာမျိုးပေါ်ဖော်မန့်တွေလုပ်တာမျိုးတွေရှိခဲ့ကြောင်းဒေသခံတဦးကပြောပါတယ
်ဆန္ဒတော့ပြကြတယ်အဲ့ရောအပြင်ရောအထက်အသူတွေကဘာလဲဆိုတော့သူတို့ကတိကျလို့ထားတယ်လက်တွေချုပ်ပေးဖို့ကားပေါ်ရောက်လို့ရှိရင်လက်ထိတ်ဖြုတ်ပေးမယ်သူပြောတော့လက်ထိတ်မဖြုတ်လို့ဆိုပြီးတော့သူကအဲ့ဟာကိုအော်တာပေါ့နော်ကိုနေလို့တော့ကျွေးကြော်တဲ့တိုင်းတော့လက်ထိတ်ချုပ်ပေးတယ်အဲ performance တွေလုပ်တယ်အဲလှုပ်ပေးဖို့လည်းတောင်းဆိုတယ
်မကြသေးရင်ကမှပြန်လွတ်လာတဲ့ကျောင်းသားကျောင်းသူတွေကလည်းဒီကနေ့ရုံးထုတ်တဲ့နေရာကိုလာရောက်ကြပြီးဆန္ဒထုတ်ဖော်ခဲ့ကြတယ်လို့ဖန်ဆီးခံနိုင်ရတဲ့ခေါင်းဆောင်တွေရဲ့သဘောထားတွေကိုလာရောက်မေးမြန်းခဲ့ကြတယ်လို့ဆိုပါတယ်ဒီထဲမှာပင်မတပိတ်စစ်ကြောင်းမှပါဝင်ပြီးမကြသေးရင်ကမှပြန်လည်လွတ်မြောက်လာခဲ့တဲ့မခိုင်စင်တက်ကအခုလိုပြောပါတယ်
။သမီးတို့ရဲဘော်ကြီးရဲ့အခြေအနေလည်းသိကြလို့ပေါ့ပြီးတော့သူတို့နဲ့လည်းသူတို့လှုပ်စေကြတာလေးတွေလည်းမေးတယ်ပေါ့။သူတို့အထဲမှာဆိုတော့လှုပ်လို့များတော့သမီးတို့အပြင်ကလူလူသူတို့ဘာလို့စေကြလဲဆိုတော့အဓိကမေးရ။သူတို့သဘောရမေးရပေါ့အဓိကတော့သူတို့ကတော့သူတို့လူကျင်တဲ့အဲဆက်တက်ချက်ကိုရအောင်လုပ်သွားပေါ့အဲ့ဒီကိစ္စကိုပဲလုံးမန်းဆိုပြီးတော့ပြောတယ်သူတို့ကတော့အဲ့ဒါအဓိကပဲပေါ့သူတို့လွတ်တာမလွတ်တာအရေးမကြီးဘူးပေါ့သူတို့အထဲကိုရောက်ရတဲ့အကြောင်းရင်းကိုပဲဆက်လုံးလို့ပြောတယ်သူဘာလို့လဲဆိုတော့အခုကျောင်းသားယူတော့မှဒီလိုလုပ်ထားရဲဆိုပေတဲ့သူတို့နေဖွဲ့ဆိုင်ထဲမှာပါရဲ့အချက်တွေကိုချိုးဖောက်ပြီးရဖမ်းထားတာ
။ကျောင်းသားတွေကိုလာမဲ့၉ရက်နေ့မှာထပ်မံရုံးထုတ်စစ်ဆေးမှာဖြစ်ပြီးသူတို့ကိုနိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်905ခွေပါဝင်ပုံမှန်5ခုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။ကျောင်းသားတွေကိုရုံးထုတ်စစ်ဆေးချိန်မှာလုံခြုံရေးတင်းကျပ်စွာချထားတယ်လို့ကျောင်းသားတွေနဲ့လာရောက်ကြည့်ရှုသူတွေမိဘတွေကိုအစပိုင်းမှာတွေ့ခွင့်မပေးတာကြောင့်အတော့ကိုဆွေးနွေးပြောယူရတယ်ဆိုပြီးရှေ့နေတွေကဆိုပါတယ်။ပြီးခဲ့တဲ့လကလက်ဗရန်မြို့ကကျောင်းသားတပိတ်ကိုဖြိုခွဲခဲ့ပြီးတဲ့နောက်ကျောင်းသားနဲ့ဝင်းရံအားပေးသူ80ကိုတရားရီထောင်မှာဖမ်းဆီးထားခဲ့ပြီးနောက်ထပ်လည်းအဖမ်းဆီးတွေရှိနေတယ်လို့တရားစွဲဆိုမှုတွေလည်းရှိနေတာပါ။ Tanya Pine and Namaro, John Narif, Jan Lupi, Tonsu Durigo, Poma Session at the Asasamuri, Shine the Low, John Nar the Bego, Ape Token at Party Regole, Yugo Peko Machine at the Pini Dile, Shine Vare, Nanganaga Maro, John Narif, Jan Lupi, Tonsu Puri, Lola Jadalo, American Nanga Pawin, Nanga Chogale, John Narigo, Amyazo, Jan Lupi, Tonsu Nijavare.
My Imavaka, Guru. သမရနဲ့နိုင်ငံကြီးခေါင်းဆောင်တွေတွေ့ဆုံကြမယ်တဲ့ရင်ကိုဆက်ပြီးတော့တင်ပြပေးပါမယ်နိုင်ငံတော်သမရဦးသိန်းစိန်နဲ့နိုင်ငံကြီးခေါင်းဆောင်တွေတိုင်းရင်းသားကြီးရဝန်ကြီးတွေနဲ့တိုင်းရင်းသားကုစရေခေါင်းဆောင်တွေဟာဒီကနေ့နေပြီးတော့မှတွေ့ဆုံဖို့ရှိနေပါတယ်အခုလိုတွေ့ဆုံတာဟာအရေးပါတယ်ဆွေးနွေးပွဲဖြစ်တယ်လို့အရာရောက်ဖို့လေလိုတယ်လို့နိုင်ငံကြီးခေါင်းဆောင်တချို့ကတုံ့တက်ပြော
ရွေးကောက်ပွဲမတိုင်ခင်ကြားကာလတင်းကြီးကိစ္စတွေကိုဆွေးနွေးဖို့နိုင်ငံရေးခေါင်းဆောင်တွေတိုင်းရင်းသားရေးရာဝန်ကြီးတွေတိုင်းရင်းသားကိုယ်စားလှယ်ခေါင်းဆောင်တွေနဲ့သမ္မတဦးသိန်းစိန်နေ့လယ်3နာရီမှာတွေ့ဆုံဖို့ဖိတ်ခေါ်ထားတယ်လို့မြို့သားဒီမိုကရေစီအားစုပါတီ NDF ခေါင်းဆောင်ဦးခင်မောင်ဆွေကပြောပါတယ
်။ဟောမတူတာတွေနဲ့တူတာတွေကြားမှာနှိမ့်နှိမ့်လို့ပဲပေါ့။ဒီရေပေါ်မှာဒီလိုသဘောထားပြတာဒီသဘောထားဆွဲတာတွေကြီးဆိုဆွဲတာတွေကြီးကြောင်းလည်းရှိပါတယ်ပြီးတော့ကျွန်တော်ကနားလည်မရှိပါဘူးလေ
တမရဦးသိန်းစိန်အနေနဲ့ပြည်ခရက်နှစ်တုန်းကလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နောက်တမရလွတ်တော်ဥက္ကဋ္ဌနဲ့ကာကွယ်ရေးဦးစီးချုပ်တို့အပါအဝင်နိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့ဆုံမှုတချို့ရှိခဲ့ပေမဲ့လို့ဒီလိုတွေ့ဆုံဆွေးနွေးမှုတွေကနေတိုင်းပြည်ရဲ့နိုင်ငံရေးအချက်အသေးကိုဖြည့်ရှင်းနိုင်မဲ့ရလဒ်တစုံတရာမရှိခဲ့ဘူးဆိုတဲ့ဝေဖန်မှုတွေရှိခဲ့ပါတယ်သမရအနေနဲ့နိုင်ငံရေးပါတီတွေခေါင်းဆောင်တွေနဲ့အခုလိုတွေ့ဆုံဆွေးနွေးတာဟာအရေးပါတယ်လို့အရာရောက်ဖို့လဲလို့တယ်လို့ဥက္ကမောင်ဆွေကပြောပါတယ
်။နိုင်ငံရေးအရေးဆွေးနွေးတော့အရေးပါတာကြီးပေါ့ဗျာ။အရေးပါတာမျိုးအရာရောက်မလားဆိုတာရှိတာပေါ့။အရာရောက်မှုမရောက်မှုကတော့စမ်းကြည့်လို့ပေါ့။အရေးပါမှုကိုအရာရောက်အောင်ကော်မတီဝိုက်စဉ်းစားပြီးတော့ဒါတွေကိုဆုတ်ပြန်ပြီးတော့ဒါတွေလိုက်နာကြမယ်ဆိုတဲ့အမှုတိဒီကံကမျိုးရှင်တော့အရေးလည်းပါတယ်အရာလည်းရောက်တော့မှာပေါ့။အခုကအရေးတော့ပါတယ်။အရာရောက်အောင်လုပ်မယ်ဆိုရင်တော့ဒီကော်မတီဝိုက်စ
တွင်းလူပဲကိုနိုင်ငံတော်တမရနဲ့နိုင်ငံရေးခေါင်းဆောင်များတိုင်းရင်းသားရေးရာဝန်ကြီးများနဲ့တိုင်းရင်းသားကိုယ်စားလှယ်ခေါင်းဆောင်များတွေ့ဆုံဆွေးနွေးပွဲလို့ခေါင်းစဉ်တက်ထားပေမဲ့လို့တမရရုံးကအတိမတ်ပြုတဲ့နိုင်ငံရေးခေါင်းဆောင်တွေကိုသာရွေးချယ်ဖိတ်ခေါ်ပုံရတယ်လို့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီ RNDP ရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ
်။ဦးသိန်းစိန်တို့ရုံးကအတိမတ်ပြုတဲ့နိုင်ငံရေးပါတီတွေရှိပါတယ်။ကျွန်တော်တို့မှာအတိမတ်ပြုတဲ့ပါတီနဲ့အတိမတ်ပြုတဲ့ပုဂ္ဂိုလ်ရှိပါတယ်။အဲလိုဒီကပွဲကော်မရှင်ကသတ်မှတ်ထားတဲ့ဝါစင်းမတူရဲ့ဖွဲ့စည်းပုံဝါစင်းအလိုက်ကတော့ဖိတ်ဖို့တောင်းဝန်ပြီးပါတီတစ်ခုရဲ့ဖွဲ့စည်းပုံအရစကားပြောချင်တယ်ဆိုရင်သမ္မတကြီးရုံးဖက်မှာတောင်းဝန်ရှိတာပေါ့သူမဖိတ်လို့ကျွန်တော်တို့ကကွက်ပြီးပြောတာမဟုတ်ဘူးနော်ဖွဲ့စည်းပုံတစ်ခုကိုလေးစားတဲ့အစိုးရဖြစ်ဖို့လိုတာပေါ့ပုတ်ချုပ်တဲ့အစိုးရဖြစ်လို့ဟိုကနော်ပါတီသေးတစ်ခုရဲ့ဖွဲ့စည်းပုံကိုနော်မလေးစားဘူးဆိုရင်ခုနပြောတယ်ပေါ့ကြီးကပုဂ္ဂိုလ်ရုပ်ပင်မှာပဲပုဂ္ဂိုလ်ကြီးကိုရုပ်ပင်နေဆိုတာမျိုးဖြစ်တာလေသူတို့အဲ့ဒါမျိုးတွေမဖြစ်ဖို့တော့ကျွန်တော်ရင်းခံမှာတောင်းအောင်ရှိတာပေါ့မနက်ငယ်ရေးပါတီအားလုံးကိုဖိတ်နေဆိုရင်သူတို့ပြကနေရေးပါတီအားလုံးကိုရေးပတ်ပုတ်ကော်မရှင်နဲ့ပြည်ဒီမှာသူ့ပါတီရဲ့ဒီမိုကရေစီကျင့်စဉ်အရာဖိတ်ခေါ်တာမှာပေါ့ကောင်းခောက်ပြီးရွေးဖိတ်တာမျိုးဆိုရင်ဒီကိုကကြည့်မကောင်းဘူးဖြစ်တော့မှာပေါ့
2008ဖွဲ့စည်းပုံပြင်ဆင်ရေးအပါအဝင်တိုင်းပြည်ရေးရာတွေကိုဆွေးနွေးညှိနှိုင်းနိုင်ဖို့အတွက်သမရကာကွယ်ရေးဦးစီးချုပ်နဲ့လွတ်တော်ဥက္ကဋ္ဌတို့ပါဝင်တဲ့လေးပွင့်ဆိုင်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပေးဖို့ NLD ပါတီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကတောင်းဆိုခဲ့တယ်လို့ပြည်ထောင်စုလွတ်တော်ကလည်းတိုင်းရင်းသားကိုယ်စားလှယ်တဦးပါပါဝင်တဲ့6ပွင့်ဆိုင်ဆွေးနွေးပွဲတွေကျင်းပပေးဖို့အဆိုပြုခဲ့တာတွေရှိပေမဲ့လို့သမရဦးသိန်းစိန်ကတော့ဒီလိုမျိုးဒီလေးပွင့်ဆိုင်ဆွေးနွေးမှုတွေနဲ့မလုံလောက်ဘူးအားလုံးပါဝင်တဲ့ဆွေးနွေးမှုတွေဖြစ်ရမယ်ဆိုပြီးတော့ပြောဆိုခဲ့တာပါအဲ့တော့ပြီးခဲ့တဲ့2014ခုနှစ်အောက်တိုဘာလအတွင်းသမရဦးသိန်းစိန်ဒေါက်အောင်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လွတ်တော်ဥက္ကဋ္ဌအပါအဝင်နိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားခေါင်းဆောင်တွေပါပါဝင်တဲ့14ပွင့်ဆိုင်ဆွေးနွေးမှုအဲ့ဒီနောက်ဒီဇန်နဝါရီလထဲမှာလည်းတိုင်းရင်းသားခေါင်းဆောင်တွေနဲ့နိုင်ငံရေးပါတီခေါင်းဆောင်တွေပါပါဝင်တဲ့58ပွင့်ဆိုင်ဆွေးနွေးပွဲစသဖြင့်ဆွေးနွေးမှုတွေပြုလုပ်ခဲ့တာရှိတယ်လို့သမရနဲ့နိုင်ငံရေးပါတီတွေအကြားတည်တံ့တွေ့ဆုံမှုတွေလည်းရှိခဲ့ပါတယ်ရှင်
မကင်ပြူတွေပြောပြတော့တာပါအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုဆက်ပြီးတော့တင်ဆက်ပေးကြပါမယ်အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာဟာသူ့ရဲ့သတင်းတပတ်ကြာအာရှခီးစဉ်အဖြစ်ဂျပန်နိုင်ငံတိုကျိုမြို့ကိုရောက်ရှိသွားပြီဖြစ်ပါတယ်အာရှပစိဖိတ်ဒေသဆိုင်ရာအမေရိကန်ရဲ့မူဝါဒပြန်လည်ချိန်ခွင်ရှာညှိရေးတွားရောက်တဲ့ဝန်ကြီးကာတာနဲ့အတူ VOA ပန်တဂွန်သတင်းတောက်ကာလာဘတ်လည်းလိုက်ပါသွားပါတယ်အပြည့်စုံကိုကိုဇော်ဝင်းလှိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
အလျင်မြန်တိုးတက်ပြောင်းလဲနေတဲ့အာရှပစိဖိတ်ဒေသတွင်အမေရိကန်ရဲ့နိုင်ငံရေးနဲ့စီးရေးဆိုင်ရာအရှင်ဟုန်နေပြောင်းလဲလှုပ်ဆောင်နိုင်မဲ့ပြန်လည်ချိန်ခွင်ရှာညှိရေးမူဝါဒအရမဟာမိတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကိုအမေရိကန်က ဆက်လက်ထောက်ခံပံ့ပိုးသွားမယ့်အကြောင်းပြသဖို့အတွက်ဝန်ကြီးကာတာအနေနဲ့ဒီခီးစဉ်ကိုထွက်လာတာလည်းဖြစ်ပါတယ်။အာရှတိုက်တွင်းကနိုင်ငံတွေအပေါ်အမေရိကန်နဲ့တရုတ်နိုင်ငံတို့ကအပြန်အဆိုင်ဩဇာလွှမ်းမိုးနိုင်ဖို့ကြိုးစားဆောင်ရွက်နေကြတဲ့အချိန်မှာပဲဝန်ကြီးကာတာဟာတိုကျိုဆိုးမြို့နဲ့အမေရိကန်ရဲ့ပစိဖိတ်ဒေသဆိုင်ရာစစ်ဌာနချုပ်ရှိရာဟာဝိုင်ပြည်နယ်ဟိုနိုလူးလူးမြို့စတဲ့သုံးမြို့တို့ကိုတွားရောက်လည်ပတ်မှာဖြစ်ပါတယ်
။ US and China are not allies.But we don't have to be adversaries.
American Jiang Zun and Taiwan nation တို့ဟာမဟာမိတ်တွေမဟုတ်ကြပါဘူး။ဒါပေမဲ့ကျွန်တော်အနေနဲ့ရန်သူဖြစ်စရာလည်းမလိုပါဘူး
။ American Jiang Zun နဲ့စီးရဲဆိုင်ရာပူးပေါင်းဆောင်ရွက်ရေးနဲ့ဆိုင်တဲ့လမ်းညွှန်ချက်အသစ်ကိုအတည်ပြုဖို့ကြိုးစားနေတဲ့ဂျပန်နိုင်ငံအနေနဲ့လည်းအင်အားကြီးထွားလာနေတဲ့တရုတ်နိုင်ငံဘက်ကိုအာရုံစိုက်လှုပ်ဆောင်လိုတဲ့သဘောရှိနေတယ်လို့ Intimate Rivals ဂျပန်ပြည်တွင်းနိုင်ငံရေးနဲ့တရုတ်အင်အားကြီးထွားမှုဆိုတဲ့စာအုပ်အသစ်ကိုရေးသားခဲ့သူစာရေးဆရာမရှီလာ Smith ကပြောပါတယ်
It lives right next door, and we too, with 50,000 American troops on the ground in Japan, have been watching this new.
Japan ကတရုတ်နဲ့အင်းအင်းချင်းလိုနေနေရတာပါ။ဂျပန်မျိုးပေါ်မှာအမေရိကန်တပ်ဖွဲ့အင်အား5,000ရှိနေတဲ့အတွက်ကျမတို့လည်းထိုးနီး၎င်းပါပဲ။အင်အားကြီးနိုင်ငံသစ်ဖြစ်တဲ့တရုတ်နိုင်ငံကြီးထွားလာတာနဲ့သူ့ရဲ့စီးအင်အားတိုးချဲ့တိဆောက်လာတာတွေကိုစောင့်ကြည့်နေရတာပါပဲ။
အရှိတရုတ်ပင်လယ်ပြင်အတွင်းကကျွန်းနေပိုင်ဆိုင်မှုအတွေ့အငင်းပွားနေတာကြောင့်တရုတ်နဲ့ဂျပန်ကြားကတင်းမာမှုတွေဟာလည်းတဖြည်းဖြည်းကြီးထွားလာနေပါတယ်။နိုင်ငံအကြားဒုတိယကမ္ဘာစစ်အတွင်းကဖြစ်ခဲ့တဲ့ဆက်ဆံရေးအခြေအနေတွေကလည်းလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းမှာပိုဆိုးလာနေတာပါ။အမေရိကန်ဂျပန်ကာကွယ်ရေးဆိုင်ရာလက်ညွန့်ချက်အသစ်ထဲမှာအာကာသနဲ့အင်တာနက်လုံခြုံရေးဆိုင်ရာလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ရေးအပါအဝင်ငြင်းချနေတဲ့ကာလပြည်ပခါတွေဖြစ်နေတဲ့ကာလနဲ့စစ်တွင်းကာလစတဲ့အခြေအနေအားလုံးမှာ24နှစ်ပတ်လုံးပူးပေါင်းဆောင်ရွက်ရေးဆိုင်ရာဌာနသည့်ဖွင့်လှစ်ဆောင်ရွက်ရေးတွေပါပါဝင်ပါတယ်ဒီလက်ညွန့်ချက်အသစ်ဟာဂျပန်နိုင်ငံကိုဓာတ်ရိုက်စစ်မဲ့ကျူးလွန်လာတာကလွဲလို့ Pacificism ဆိုတဲ့စစ်နဲ့အကြမ်းဖက်မှုကိုစန့်ကျင်တဲ့ဂျပန်ဖွဲ့စည်းပုံအခြေခံဥပဒေကိုတနည်းအားဖြင့်ပြန်လည်ဘာသာပြန်ဆိုထားတဲ့သဘောဖြစ်ကြောင်း Sheila Smith ကပြောပါတယ
် And that had been extended had been interpreted to say we can't even use force to help the United States as it's helping us
so the American ပြည်တော်စုကဂျပန်ကိုကူညီနေတဲ့အနေနဲ့လာတိုက်ပြီးရင်တောင်မှဂျပန်ဘက်ကစစ်အင်အားသုံးပြီးအမေရိကန်ကိုပြန်ကူလို့မရဘူးဆိုတဲ့ပုံစံမျိုးဖြစ်နေပါတယ်။ဒါကြောင့်လည်းဖွဲ့စည်းပုံတွေကအဲ့ဒီအပိုက်ကိုဂျပန်ဘက်ကဘယ်လိုဘာသာပြန်မလဲဆိုတဲ့ကိစ္စအပေါ်ပဟေလိဖြစ်နေပါတယ်
။အခုပြန်လဲဘာသာပြန်ဆိုထားပုံအရဆိုရင်တော့အများနဲ့ပူးပေါင်းကာကွယ်ခြင်းဆိုတဲ့စာပိုက်ကိုထည့်သွင်းဖော်ပြထားတဲ့အတွက်ပစိဖိတ်ဒေသတွင်အမေရိကန်နဲ့ပေါင်းပြီးဂျပန်လဲစစ်တိုက်လို့ရတယ်ဆိုတဲ့သဘောမျိုးဖြစ်သွားပါတယ်။ဒါပေမဲ့ဂျပန်ဘက်ကစစ်အင်အားပုံမကြီးထွက်လာအောင်လှုပ်ဆောင်လိုက်ရင်တစ်ဖက်ကအမေရိကန်ရဲ့မဟာမိတ်နောက်တနိုင်ငံဖြစ်တဲ့တောင်ကိုရီးယားအတွက်စိုးရိမ်စရာဖြစ်လာနိုင်စေပြန်ပါလေ
I think Secretary Carter will reiterate the fact that the US Japan alliance is about the defense of Japan and about
အမေရိကန်ဂျပန်စီးမဟာမိတ်ပြုမှုဟာဂျပန်နိုင်ငံကိုကာကွယ်ဖို့အတွက်နဲ့တခြားဒေသတွင်ဖြစ်ပေါ်နေတဲ့ပဋိပက္ခတွေကိုဖြေရှင်းရေးအတွက်ဖြစ်တယ်ဒါပေမဲ့ကိုရီးယားကျွန်းဆွယ်အတွင်းမှာဖြစ်တဲ့ကိစ္စအားလုံးအတွက်တော့တောင်ကိုရီးယားကဆုံးဖြတ်ပိုင်ခွင့်ရှိတယ်ဆိုတာကိုဝင်ကြီးကာတာကထားလောင်းပြောဆိုလိမ့်မယ်လို့ကျွန်မထင်ပါတယ
် TPP လို့ခေါ်တဲ့ Pacific ကမ်းခြေ12နိုင်ငံပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်ကျန်17နိုင်ငံနဲ့ကုန်သွယ်ရေးလွတ်လပ်ခွင့်သဘောတူညီချက်ရရှိရေးဟာအရေးပါတဲ့အချက်ဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကမထွက်ခွာခင်ဝင်ကြီးကာတာကပြောခဲ့ပါတယ်အဲ့ဒီကျန်17နိုင်ငံတဲကအများစုဟာအာရှတိုက်အတွင်းမှာရှိနေကြတာပါသမ္မတဘာရက်အိုဘားမားအနေနဲ့ TPP သဘောတူညီချက်ကိုလက်မှတ်ထိုးနိုင်အောင်ကုန်သွယ်ရေးတုံ့ပြန်ရေးဆိုင်ရာဥပဒေကိုလွတ်တော်ကအမြန်အတည်ပြုပေးဖို့အတွက်လဲဝန်ကြီးကာတာကသူခီးစဉ်မစခင်မှာတိုက်တွန်းပြောဆိုသွားခဲ့တာပါအဲ့ဒီကုန်သွယ်ရေးဆိုင်ရာသဘောတူညီချက်သာအတည်ပြုလိုက်နိုင်ရင်လာမယ့်ဆယ်စုနှစ်အတွင်းအမေရိကန်ပြည်ထောင်စုရဲ့ပြပပို့ကုန်ပမာဏဟာဒေါ်လာ123ဘီလီယံအထိတိုးမြင့်လာမယ်လို့ဝန်ကြီးကာတာကပြောပါတယ် TPP Pacific ကမ်းခြေနိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့မှာအမေရိကန်နိုင်ငံမပါဘူးဆိုရင်တိုးတက်ကြီးမားလာနေတဲ့ဒေတာရင်းဈေးကွက်အတွင်းဝင်ရောက်ထိုးဖောက်နိုင်မှာမဟုတ်သလိုဒေတာတွေမတည်ငြိမ်မှုနဲ့လည်းရင်ဆိုင်ရနိုင်တယ်လို့ဝန်ကြီးကာတာကပြောပါတယ်ခင်ဗျာ
ဒါကတော့အမေရိကန်ကာကွယ်ရေးဝန်ကြီးအစ်စ်အက်စတန်ကာတာရဲ့သတင်းတစ်ပတ်ကြာအာရှခီးစဉ်အကြောင်းကိုကုစားဝင်းလှိုင်ပြောပြသွားတာဖြစ်ပါတယ် VOA အမေရိကန်တန်ရဲ့ဗိုလ်ဟူးနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်ပြီးတော့အ tan လွှင့်နေပါတယ်မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ဓာတ်ရိုက်လေလံဆွေးနွေးကမ်းကိုတင်ဆက်မိပါမှာဆောင်မြနာဆင်ကြပါ VOA ကိုဝေဖန်အကြံပြုလိုတဲ့တည်သချင်းတောင်းလိုကြတယ်ဆိုရင် VOA ရဲ့ email လိပ်စာကတော့ bamis@voanews.com ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာ VOA American အတန်က2015ခုနှစ်ဧပြီလ8ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာဆိုရင
်လက်ရှိပြည်တော်စုရေကောပွဲကော်မရှင်ရဲ့ဥက္ကဋ္ဌဟာတော့ကျွန်တော်တို့ဒီခံကျိုးပါတီရဲ့ထိတန်းခေါင်းဆောင်ဟောင်းတူဖြစ်ပြီးတော့
ဒါရိုက်လေလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်အဲ့ဒါအပြင်နန်းနခင်အင်္ဂလိပ်စာသင်ခန်းစာနဲ့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်လှုပ်ချက်စာတာတွေကိုထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကြော်စံတာကစူးစီးတင်ဆက်ထားတာကိုနားဆင်ကြအောင်ပါခင်ဗျာ
တော်ရရှိမြခင်အပေကံတွေကိုမိဖက်ဖြစ်အောင်ဥပမာပြောင်းလဲနိုင်ပါမလားဆိုရဲခေါင်းစဉ်နဲ့ NPR News Blog မှာ Greg Maya ရေးသားထားတာကိုဥစွာထုတ်တင်ပြလိုပါတယ်သမ္မတဥပမာဟာအီရန်ရဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်အပြည့်အဝရရှိအောင်ဆော့ဆောင်ရွက်နေပါတယ်။ကျူးဘားနိုင်ငံမှာစံယုံဖွင့်ပြီးအမေရိကန်အလံထွင်ထူနိုင်ဖို့မျှော်လင့်နေပါတယ်။မြန်မာနိုင်ငံနဲ့ပုံမှန်ဆက်ဆံရေးပြန်လည်ထူထောင်ဖို့ခရီးသွားရောက်ခဲ့ပါတယ်။ယခင်သမ္မတရဲ့ Republican ရော Democrat ပါဆယ်စုနှစ်နဲ့ချီပြီးပြစ်ပယ်ထားခဲ့တဲ့ဒီနိုင်ငံတွေကိုလှမ်းဆက်သွယ်တဲ့လုပ်ရက်တွေဟာဥပမာသမ္မတသက်တမ်းအတွင်းထူးခြားချက်ဖြစ်ပါတယ်။အပြစ်ပေးဒဏ်ကတ်တာထက်ထိပ်တွေ့ဆက်ဆံတာဟာပူအားပေးရရောက်တယ်ဆိုတာကိုယုံကြည်ရတဲ့အတွက်ဒီချင်းကမှုပေါ်ထွက်လာတာဖြစ်ပါတယ်။ဒါဟာဆန်သက်စက်ကိစ္စတွေလည်းဖြစ်ပါတယ်။အပြတ်သက်အောင်မြင်မှုရတာမတွေ့ရသေးပါဘူး။ဒီမူဝါဒအတွက်မစ္စတာအိုဘားမားဟာထိကျူရာရောဝေဖန်တာပါအညီအမျှခံနေရပါတယ်။သမ္မတအိုဘားမားဟာအီရန်၊ကျူဘား၊မြန်မာနိုင်ငံတို့အနေနဲ့အပြောင်းအလဲတွေနောက်ပြန်မလှည့်ရေးဆိုတာကိုခိုင်မာအောင်မလုပ်ဖဲစီဝါရေးပံ့ပိုးမှုတွေနဲ့လိုက်လျောလွန်းတယ်လို့ Republican အများအပြားကဝေဖန်နေကြတာပါသမ္မတဥပမာကတော့ဒီနိုင်ငံတွေသူဖွင့်ပေးတဲ့လမ်းကိုလိုက်လိုက်မလိုက်လိုက်အကျိုးဆက်တွေကိုခံနိုင်ဖို့အင်အားအမေရိကန်မှာအပြေအဝရှိတယ်လို့ဆိုပါတယ်ပိတ်ဆို့တန်ခတ်ပြီးအထူးကြံဖြစ်သွားအောင်ပြစ်ထားခံရတဲ့နိုင်ငံတွေဟာအချိန်နေပိုတွတ်တက်ကောင်းလာခြင်းမရှိဘဲအမေရိကန်ပြည်ထောင်စုကိုပဲပြစ်တင်ဝေဖန်နေကြတယ်လို့လည်းမစ္စတာဥပမာကတုံ့ပြန်ပြောကြားကြောင်းရေးသားထားပါခင်ဗျာဘူဆလာဘီမြန်မာနိုင်ငံဖွဲ့စည်းပုံပြုပြင်ဖို့ပြက်ကွက်ခြင်းဟာပြုပြင်ပြောင်းလဲရေးအပေါ်မေခွန်းထုတ်စရာဖြစ်လာခြင်းဆိုတဲ့ကောင်းစဉ်နဲ့ Gerald Ferry ရေးသားထားတဲ့ Writers သတင်းဌာနရဲ့ဆောင်းပါးကိုလည်းထုတ်ထုတ်တင်ပြလိုပါတယ်စစ်တပ်ရေးဆွဲထားတဲ့ဖွဲ့စည်းပုံခြေရန်ဥပဒေကိုပြင်ဖို့ပြက်ကွက်ရင်ပြုပြင်ပြောင်းလဲရေးစိတ်မချရဘူးလို့အမေရိကန်ကပြောပေမဲ့ရွေးကောက်ပွဲတရားဝင်ဟုတ်မှန်မဟုတ်ဘူးဆိုတာတော့မပြောသေးပါဘူးပြပြန်ပြောင်းလဲရေးရပ်တန့်နေတာဒါမှမဟုတ်နောက်ပြန်ဆုံးနေတာအပေါ်စွရင်လည်းလို့ဆိုပါတယ်စစ်တပ်ကိုအရသာထင်ကျုံမှုအောက်မှာထားရှိနိုင်အောင်ပြည်သူလူထုအနေနဲ့သူတို့ကြိုက်နှစ်သက်ရာခေါင်းဆောင်ကိုသူတို့ရွေးချယ်ပိုင်ခွင့်ရှိအောင်ဖွဲ့စည်းပုံကိုပြင်သစ်တယ်လို့အမေရိကန်သံရုံးကဆိုပါတယ်ဒေါ ང་ ဆန်းစုကြည်ကလည်းအမေရိကန်ဟာဗောဓာတင်မာတဲ့အစိုးရအပေါ်မှာပျော့ပြောင်းလွန်းတယ်လို့ဆိုထားပါတယ်လွန်ခဲ့တဲ့3နှစ်အတွင်းပြပြန်ပြောင်းလဲမှုတွေရှိခဲ့တယ်ဆိုတာအမေရိကန်အနေနဲ့အသိမှတ်ပြုပေမဲ့ဆိုင်လိုက်မှတ်တမ်းရှိခဲ့ပါဘူးအထူးသဖြင့်လူတို့မျှော်မှန်းခြင်းနဲ့အမိလိုက်လာခြင်းမရှိဘူးလို့လည်းတန်ယုံပြောခွင့်ရပုဂ္ဂိုလ်ကဆိုကြောင်းကြေညာထားပါတယ်ခင်ဗျာအခုနောက်ဆုံးအိန္ဒိယနဲ့ဂျပန်မြန်မာနိုင်ငံမှာ soft power ပူးပေါင်းဆောင်ရွက်ရေးဆိုတဲ့ခေါင်းစဉ်နဲ့ The Diplomat မှာပမောက္ခပူနန္ဒရာဂျိန်းနဲ့ Tridivish Singh တို့ပူးတွဲရေးသားထားတဲ့ဆောင်းပါးကိုတင်ပြလိုပါတယ်အိန္ဒိယဂျပန်နိုင်ငံလုံးမြန်မာနိုင်ငံအပေါ်စီးပွားရေးအရာစိတ်ဝင်စားပြီးဒီတဲ့ပေါ်ရေးကြတာကမြန်မာနိုင်ငံရဲ့မဟာဗျူဟာမြောက်တဲ့အနေထားပဲဖြစ်ပါတယ်။အဲ့တချိန်တည်းမှာအိန္ဒိယဂျပန်ဆက်ဆံရေးကလည်းပုံမခိုင်မာလာနေပါတယ်။အခုဆိုလုံခြုံရေးကာကွယ်ရေးပူးပေါင်းဆောင်ရွက်မှုအထိချက်ထွင်လာခဲ့ပါပြီ။နိုင်ငံလုံးဟာမြန်မာနိုင်ငံအပေါ်မဟာဗျူဟာအရေးစိတ်ဝင်စားကြပါတယ်။ ဘယ်လိုစီရေးပူပေါင်းဆောင်ရွက်မှုမျိုးပဲလုပ်လို့တရုတ်နိုင်ငံနဲ့ဆက်ဆံရေးကိုတော့ထိခိုက်စေနိုင်မှာဖြစ်ပါတယ်။ဒါပေမဲ့လည်းဂျပန်နဲ့အိန္ဒိယတို့ဟာမြန်မာနိုင်ငံနဲ့တခြားနီးပူပေါင်းဆောင်ရွက်မှုတွေကိုစူးစမ်းဆောင်ရွက်နိုင်တဲ့အလားအလာရှိနေပါတယ်။ဂျပန်အိန္ဒိယနှစ်နိုင်ငံတို့ရဲ့တတိယနိုင်ငံတစ်ခုအပေါ်ပူပေါင်းဆောင်ရွက်ရေးအကောင်အထည်ဖော်ဖို့အတွက်မြန်မာနိုင်ငံဟာအလားအလာကောင်းတဲ့နေရာဖြစ်ပါတယ်လို့យေတာထားပါတယ
်။ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။အခုတော့ဗိုလ်ထုနေမနဲ့ခင်းအတွက်မနေ့ကင်းတိုင်းနားဆင်နေကြဖြစ်တဲ့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။အမေရိကန်အီဒီယန်အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပါ
။ဒီကိတင်ပြမယ်အီဒီယမ်အသုံးကတော့
Show your true colors
ဖြစ်ပါတယ်။စာလုံးပေါင်းက S H O W show ga pya ba y o u r yoga tin e t r u e true ga sit ma c l o u r s colors ga a yang lu long ga de be ya ba de di niya ma colors ko american sa long bao ya so yin c o l o r s so bi do u so de a khyan ba be sa long bao ma de lu tora shin mya ko ဘဟုတုတဖြစ်တင်ပြလိုပါလေစကပိုက်ထုံရဲ့တိုက်ရိုက်အသေးပေကတော့တင့်ရဲ့အယောင်စစ်အယောင်မှန်တကယ့်အယောင်ကိုပြတတ်ပါဖို့ရှင်ဒီသုံးစစ်တယ်လာတာကတော့ရှေးတုန်းကစစ်သည်မော်တွေမှာရန်သူတွေကိုလှည့်စားနိုင်ဖို့အတွက်ကိုယ်နိုင်ငံရဲ့အလံကိုမလွှင့်ထူပဲတခြားနိုင်ငံရဲ့အလံကိုလွှင့်ထူရကနေဆင်းသစ်လာတယ်လို့ဆိုပါတယ်တကယ့်ကတော့ပြည်နယ်ပြည်မှာစစ်တပ်ရမှာတည်ဝင်လက်ခံထားတဲ့စီရေးဗျူဟာစီမင်းရကတော့တနက်တစ်ချက်မှမပစ်ဖောက်ခင်ကိုယ်နိုင်ငံရဲ့တကယ့်အလံမှန်ကိုရွက်တိုင်မှာလွှင့်ထူရမှာဖြစ်ပါလေ။ဒါပေမဲ့တချို့စစ်သည်မော်တွေကတော့အဝေးတုန်းကတော့တခြားနိုင်ငံတွေရဲ့အလံကိုရန်သူကိုလှည့်စားနိုင်အောင်လွှင့်ထူထားပြီးအနည်းပြမှတ်ကွင်းရောက်တော့မှကိုယ်နိုင်ငံရဲ့အလံကိုပြောင်းပြီးလွှင့်ထူတာမျိုးလုပ်လို့ရှိတဲ့အလေချင်းကနေဒီ ADM အသုံးဆင်းသင့်လာတယ်လို့သိရပါလေ။ဒီနေရာမှာအယောင်လို့ဒီပေးရတဲ့ colors ကိုလူတူဦးရဲ့စိတ်နှေးစိတ်ထားအပြူအမူရည်ရွယ်ချက်စသဖြင့်တို့ကိုတင်စားရည်ညွှန်းထားတာဖြစ်ပါလေဒီသုံးရဲ့ idiom အသေးပေကတော့အရေးချုံထားရကနေဟန်ဆောင်ထားရကနေတကယ့်သရုပ်မှပေါ်လာတာကိုဆလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Most people are on their best behavior when dating but soon after their marriage they begin to show their true colors
လူအများစုကရည်စားဘဝတွဲနေတုန်းဆိုအကောင်ဆုံးပြုမှုဆက်ဆံနေထိုင်တတ်ကြတယ်။ဒါပေမဲ့အိမ်အောင်နဲ့ကြပြီးရောမကြဘူး။တကယ့်တရုတ်မှန်တွေစပေါ်လာတော့တာပါပဲလို့ဒီဝေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Most people are on their best behavior when dating, but soon after their marriage, they begin to show their true colors.
ဟန်ဆောင်ထားတဲ့အရေးချုံထားရကနေတကယ်တရုတ်မှန်အကျင့်ဆိုးတွေပေါ်လာတဲ့ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
show your true colors
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American idiom အသုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုတော့မနေ့ညပိုင်းကဆွေးနွေးခဲ့ကြတဲ့ဒိုင်းလေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ဖို့ချင်းရောက်ပါပြီထို့လို့သူမခင်ဖြူထွေးနဲ့အတူကိုအောင်လွင်ဦးကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်နားဆင်ကြပါခင
်ဗျာတရရှိမြခင်ဗျာဒီမိုကရေစီအသွင်ကူးပြောင်းနိုင်မဲ့ခြေလှမ်းတစ်ရပ်ဖြစ်နေဒီနေ့နောက်မှိုင်းကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲတွေအောင်မြင်ဖြစ်ဖို့လိုတယ်လို့သမ္မတဦးသိန်းစင်ကလက်ဆင့်မင်းကုန်းထဲမှာပြောလာပါတယ်ရွေးကောက်ပွဲဆိုတာဒီမိုကရေစီကျင့်စဉ်တစ်ခုဆိုတာကတော့တော်တော်ကွဲလွဲစရာရှိလိမ့်မယ်လို့တော့မထင်ပါဘူး။ဒါပေမဲ့လည်းမြန်မာနိုင်ငံကအခြေအနေကရွေးကောက်ပွဲတွေကျင်းပရုံနဲ့ဒီမိုကရေစီကိုတကယ်ပဲဥတီစေမှာလားဆိုတာကိုတော့ကျွန်တော်တို့ဟိုမေကွန်းထောက်ရှာဖြစ်နေတဲ့အတွက်လည်းဆွေးနွေးကြပါတယ်။ဒီရွေးကောက်ပွဲအကျိုးလုံငန်းတွေမှာကိုယ်တိုင်ကိုယ်ကျောက်ဝင်လုပ်နေကြတဲ့ပုဂ္ဂိုလ်တွေမြန်မာနိုင်ငံအကဲခတ်တွေပါဝင်ဆွေးနွေးဖို့လည်းကျွန်တော်တို့စီစဉ်ထားပါတယ်။ပထမဆုံးအနေနဲ့ကတော့ဒီအောင်မြင်တဲ့ရွေးကောက်ပွဲဆိုတာနဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးကြပါတယ်။ဘာဖြစ်လို့လဲဆိုတော့ရွေးကောက်ပွဲတွေဆိုတာကတော့လုပ်မယ်ဆိုရင်တော့ဖြစ်သွားမှာပေါ့လေ။2010မှာတော့လည်းတစ်ခါ2011ဒီကြားပြတ်ရွေးကောက်ပွဲမှာတော့လည်းတစ်ခါ ဟိုကျင်းကပ်ကျင်းပခဲ့ဘူးတာလည်းရှိပါတယ်။ဒါပေမဲ့ဟိုအောင်မြင်နဲ့မအောင်မြင်ဘူးဆိုတာကတော့ဟိုအဓိပ္ပာယ်ဖွင့်တဲ့နေရာမှာကွဲလွဲချက်တွေလည်းရှိလိမ့်မယ်လို့ထင်ပါတယ်။ဆိုတော့ဒါတွေကိုကျွန်တော်တို့ဘလူးပီရန်နဲ့ဘလူးဆန်နေနဲ့တိုင်းလို့ရမလဲဆိုတော့ကျွန်တော်အရင်ဆွေးနွေးချင်ပါတယ်။ဟိုမြမအေးလေးလာနေတဲ့ဒေါက်တာရံမျိုးသိန်းအရင်ဆုံးအချင်းယုံပြီးဆွေးနွေးပြပါလားခင်ဗျာ။ကျွန်တော်တို့ဒီအောင်မြင်နဲ့ရွေးကောက်ပွဲတစ်ခုဖြစ်ဖို့ဆိုရင်ဘလူးပီရန်နဲ့ဘလူးဆန်နေလို့မလဲ။
အောင်မြင်တဲ့ရွေးကောက်ပွဲတစ်ခုဖြစ်ဖို့ဆိုရင်တော့ကျွန်တော်မြင်တာဒီရွေးကောက်ပွဲဟာရွေးကောက်ပွဲမကျင်းပခင်ရောရွေးကောက်ပွဲကျင်းပနေတဲ့အချိန်ရောရွေးကောက်ပွဲကျင်းပပြီးနောက်ပိုင်းအချိန်ရောဒီကာလ၃ပါးလုံးမှာလွတ်လပ်ပြီးတော့တရားမျှတဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်။နောက်ပြီးတော့ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းပေါ့လေရွေးကောက်ပွဲမှာအနိုင်ရတဲ့နိုင်ငံရေးပါတီကိုဖြစ်စီနိုင်ငံရေးပါတီအစုအဖွဲ့ကိုဖြစ်စီစနစ်တကျအာဏာလွှဲပြောင်းပေးမှုပါလေအရေးကြီးတယ်လို့မြင်ပါတယ်။ဒါပေမဲ့လည်းဆိုတော့ကျွန်တော်တို့နိုင်ငံမှာ1990ရွေးကောက်ပွဲလုပ်ခဲ့တယ်။အဲ့ဒီရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာအာဏာလွှဲခဲ့ခြင်းလည်းမရှိဘူးနိုင်ငံရေးရတွဲဆောင်ဆွေးနွေးခြင်းလည်းမရှိခဲ့ဘဲနဲ့ချက်တန်းခဲ့ရတာကိုတွေ့ရပါတယ်။အဲ့ဒီအခါကျတော့နိုင်ငံတော်တမအကြီးပြောသလိုရွေးကောက်ပွဲဟာအရေးကြီးတယ်ဆိုတဲ့နေရာမှာဒီရွေးကောက်ပွဲကိုဘလို့ပုံစံမျိုးနဲ့เนาะလက်တွေ့ကြကြပြည်သူလူထုရဲ့ဆန္ဒသဘောထားကိုထင်ထပ်ပြီးတော့ဖော်ဆောင်လဲဆိုတာပုံပြီးအရေးကြီးတယ်လို့ကျွန်တော်ကမြင်ပါတယ်
ဗျ။ဟုတ်ကဲ့ခင်ဗျကျွန်တော်ဒီမှာဒီရွေးကောက်ပွဲအကျိုးလုပ်ငန်းစဉ်တွေမှာဟိုကိုရန်ကိုချက်ပါဝင်နေတဲ့ပုဂ္ဂိုလ်တွေလည်းကျွန်တော်ဆွေးနွေးပွဲအတွက်ရောက်နေပါတယ်။ဒီကိုဇေယျဟုတ် Beira Institute ကဒါရိုက်တာဖြစ်ပါတယ်။ကိုဇေယျဟုတ်မြင်လဲဆွေးနွေးပြပါအောင်ခင်ဗျာကျွန်တော်တို့ဒီရွေးကောက်ပွဲအောင်မြင်ဖို့ဆိုရင်ဘယ်လိုစံသတ်မှတ်ချက်တွေကျွန်တော်တို့ရှိဖို့လိုမလဲ။
အဲ့ဒီရေကောက်ပွဲအောင်မြင်မှုဆိုရင်အရင်ဆုံးကတော့ကျွန်တော်တို့ဒီရေကောက်ပွဲကိုတကယ်တော့ကျင်းပပေးမယ်ဟိုရေကောက်ပွဲကော်မရှင်ရဲ့ချက်တီချက်ကအရေးကြီးပါတယ်ခင်ဗျာဒါကလောလောဆယ်မှာကရေကောက်ပွဲကော်မရှင်ကနော်ကျွန်တော်တို့ရေကောက်ပွဲကော်မရှင်ရဲ့လွန်လန့်ဖို့ပေါ့ဘယ်မလန့်ဖို့အဲ့ဒါကအင်တာနက်မှာအရေးကြီးပါတယ်နောက်လို့ကျွန်တော်တို့ရေကောက်ပွဲကျင်းပပြီးတဲ့နောက်မှာထွက်ပေါ်လာတဲ့ reset ပေါ့ရေကောက်ပွဲကတကယ်အမှန်တကယ်လွတ်လပ်မြတ်တဲ့ရေကောက်ပွဲကိုကျင်းပပြီးမှသတိတန်အောင်လုပ်မှာပဲဖက်ပေါ်လာတဲ့ reset အပေါ်မှာကျွန်တော်တို့ကရှားတဲ့ reset ကိုလည်းအတီးပြန်မှုပေါ့နော်ဒီ reset အတိုင်းကိုကျွန်တော်တို့ကလက်ခံပေးနိုင်မှုလည်းအရေးကြီးပါလေခင်ဗျာကျွန်တော်တို့ဒီမှာကဖက်ပါတီကိုလည်းကျော်ရမသိန်းကိုရတယ်ဆိုနိုင်တဲ့အနိုင်ရပါတီအပေါ်မှာကျွန်တော်တို့ကဘာမှတုံ့ဆုပ်ခြင်းမရှိဘဲနဲ့ရလာတဲ့ reset အတိုင်းကိုအတီးပြန်ပေးပြီးတော့မှအနာထပ်ပြန်ပေးဖို့ကလည်းအဓိကအရေးကြီးတယ်ထင်ပါလေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီမြန်မာ Institute for Democracy ဆိုပြီးတော့ကျွန်တော်ဒီရွေးကောက်ပွဲအကျိုးလုပ်ငန်းတွေမှာပါဝင်လုပ်ကိုင်နေတဲ့အဖွဲ့ကဒီဥအောင်စိုးမင်းလဲဆွေးနွေးပွဲမှာကျွန်တော်ရှိနေပါတယ်ဥအောင်စိုးမင်းရဲ့အမြင်လဲဆွေးနွေးပြပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရွေးကောက်ပွဲအောင်မြင်တဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတော့ကျွန်တော်တို့မှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကတော့အများကြီးပါเนาะဒါနဲ့အဓိကကျတဲ့အချက်ကတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်မှာတာဝန်အရှိဆုံးပါလေဒါပေမဲ့သူကြီးတက်တက်နဲ့ဒီကလောက်ဆိုတော့လည်းမဖြစ်နိုင်ပါဘူးပြည်တော်စုရွေးကောက်ပွဲကော်မရှင်နည်းနဲ့ကတော့ရွေးကောက်ပွဲကျင်းပပြီးတယ်ရွေးကောက်ပွဲရလဒ်ကိုအတည်ပြုပေးတယ်ဒါပဲရှိတာပါပဲဒါပေမဲ့အဲ့မှာဆက်ဆက်ကနေပေါဝင်ပတ်သက်နေတဲ့တခြား institution တွေရှိပါတယ်ဥပမာဆိုလို့ရှိရင်ဥပဒေကိုထိန်းသိမ်းကုတ်ကဲပေးရမယ်ဒီလေးဌာနလိုအဖွဲ့အစည်းမျိုးတွေရဲ့ကဏ္ဍကလည်းအရေးပါလာပါတယ်အကြောင်းလေဆိုတော့အရင်ကာလသမိုင်းလျှောက်မှာဖြစ်ခဲ့တဲ့ရွေးကောက်ပွဲတွေမှာဥပဒေရဲ့အကာအကွယ်တွေကိုတိတိကျကျခံခံလုံလုံမရခဲ့လို့ရွေးကောက်ပွဲဆိုင်ရာတက်တာအရေးဖြစ်ခဲ့ကြတဲ့ဟာတွေလည်းကျွန်တော်တို့မြန်မာနိုင်ငံသမိုင်းမှာရှိခဲ့ပါတယ်။အဲဒီအခါကျတော့ရွေးကောက်ပွဲကော်မရှင်တစ်ခုရဲ့မှာတာဝန်ရှိတာမဟုတ်ဘဲနဲ့အစိုးရအနေနဲ့မှာပါတာဝန်ရှိရလို့ကျွန်တော်တို့ပြောချင်ပါတယ်။နောက်ခါကီတူရဲ့အနေနဲ့ကြတော့လို့ရှိရင်လည်းရွေးကောက်ပွဲမှာမှန်မှန်ကန်ကန်ရွေးချယ်ပြီးတဲ့အခါမှာကိုယ်ဘယ်ပါတီကိုပဲမဲပေးပြီးဖြစ်စီတကယ်တကယ်တော့လာတဲ့အကျိုးရလက်ကူတော့ဒါအများနဲ့ဆိုင်တဲ့လူဖြစ်တဲ့အတွက်လက်ခံရပါလိမ့်မယ်။အဲ့တော့ကျွန်တော်ပြန်ထုတ်ပြီးပြောမယ်ဆိုရင်တော့ဒီအော်ဒီရေကောက်ပွဲတော့အရေးကြီးဆုံးအချက်ကတော့တာဝန်ရှိဆုံးပုဂ္ဂိုလ်ကတော့အစိုးရနဲ့ရေကောက်ပွဲကော်မရှင်နဲ့ဖြစ်ပါတယ်။သူတို့ကမှန်မှန်ကန်ကန်ဆောင်ရွက်နေဆိုရင်အောင်မြင်တဲ့ရေကောက်ပွဲတစ်ခုဖြစ်လာနိုင်ပါပါ
။ Okay ဆိုတော့ဒီကျွန်တော်ဒီအောင်မြင်တဲ့ရေကောက်ပွဲဖြစ်ဖို့ဒီစံသတ်မှတ်ချက်တွေဒီပေးတယ်နေအခုလက်တလုံးအခြေအနေမှာကိုင်ညီမှုရှိနေပြီလား။ဆရာရံမျိုးသိအရင်ဆွေးနွေးပြပါအောင်ခင်ဗျာ
။အဲကျွန်တော်ရဲ့အမြင်ကတော့ဘောလို့ဗျာလက်ရှိခုနကျွန်တော်ကျွန်တော်မိတ်ဆွေတွေဆွေးနွေးသွားကြလို့ပဲကျွန်တော်တစ်ချက်ကိုတွေ့ရပါလေဆိုတော့လက်ရှိပြည်တော်စုရွေးကောက်ပွဲကော်မရှင်ပေါ့ဗျာလက်ရှိပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ဥက္ကဋ္ဌဟာတော့ကျွန်တော်တို့ဒီခိုင်ပြိုးပါတီရဲ့ထိပ်တန်းခေါင်းဆောင်ဟောင်းတူဖြစ်ပြီးတော့ဒီခိုင်ပြိုးပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်နေတာကိုတွေ့ရတယ်ဗျာနောက်ပြီးတော့လက်ရှိသမ္မတအနေနဲ့အင်မတန်မှရင်းနှီးတဲ့တငယ်ချင်းဖြစ်နေတာကိုတွေ့ရတယ်အဲ့ဒီအခြေအနေတွေကကြည့်မယ်ဆိုလို့ရှိရင်ပေါ့လေလက်ရှိပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့အနေထားဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကိုရုံးနိုင်ဖို့ယုံကြည်ရလောက်တဲ့အနေထားမရှိဘူးလို့ကျွန်တော်ကမြင်နေကြ။အဲ့ဒီအခါကျတော့ ပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုရွေးကောက်ပွဲမတိုင်ခင်မှာပြန်လည်ဖွဲ့စည်းနိုင်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်နေတယ်။နောက်ပြီးတော့ခရိုင်နဲ့ကျွန်တော်တို့တိုင်းဒေသကြီးဖြစ်နေရွေးကောက်ပွဲကော်မရှင်နေမှာလေဒီပြည်ရင်းရေးဝန်ကြီးဌာနလက်အောက်ကအထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲ့အရာရှိတွေပါဝင်နေတာဟာဒီအစိုးရဝန်ထမ်းတွေဖြစ်တယ်အဲ့ဒီကြောင့်လို့လက်ရှိအာဏာရအစိုးရဘက်ကတော့အနည်းနဲ့အများအချက်ပြိုင်နိုင်တဲ့အနေအထားတွေရှိတဲ့အတွက်ကြောင့်လို့လူ့လူ့ဒီတရားမျှတတဲ့ရွေးကောက်ပွဲကိုအဲဖြစ်နိုင်ဖို့အားဒါဖြစ်နိုင်လေလို့ကျွန်တော်ကယူဆပါတယ်။အဲ့ဒီခါကျကျွန်တော်ပြောချင်တဲ့သဘောကတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့ပြန်ဖွဲ့တဲ့နည်း။နောက်တိုင်းဒေသတွေနဲ့ပြည်နယ်ခရိုင်မြို့နယ်ရွေးကောက်ပွဲကော်မရှင်တွေကိုလည်းတကယ်ပြည်သူလူထုကယုံကြည်လေးစားပြီးအားကိုးတဲ့ဗမာလိုက်တဲ့အဲယမီရဖာရင်းနဲ့ဆမီရပြန်လဲဖွဲ့စည်းနိုင်လို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါလေဗျ။
ဟုတ်ကဲ့ကိုဇေယျဦးအမြင်ရောဆွနေပါအောင်ခင်ဗျာကျွန်တော်တို့ဒီအောင်မြင်တဲ့ရွေးကောက်ပွဲဖြစ်ဖို့စံသတ်မှတ်ချက်တွေနဲ့အခုလက်တလောအခြေအနေမှာကျွန်တော်တို့ကန့်ညင်မှုရှိနေပြီလား
။ဟုတ်ကဲ့ခင်ဗျာလောဆယ်မှာကကျွန်တော်တို့မြင်နေရတာကတော့မြန်မာပြည်ချက်ဒီရွေးကောက်ပွဲကော်မရှင်ရဲ့ဖို့ဒီလိုနဲ့ဥပဒေနဲ့အာဏာပေါ့နော်ဒီဟာကဒီဟာကကိုကပဲအများကြီးပြဿနာရှိနေတယ်လို့ကျွန်တော်တို့မြင်ပါတယ်။ဒါကြောင့်လဲဆိုတော့ဘယ်လိုပဲ free and fair ကိုလွတ်လပ်မြတ်တာရေကောက်ပွဲလုပ်မယ်လို့ပဲဆိုသည်ဖြစ်စေကျွန်တော်တို့ရှိဖွဲ့စည်းပုံခြေကဥပဒေအရကိုသူ့ကိုဖွဲ့စည်းထားတဲ့နံပါတ်1ဖွဲ့စည်းပုံနံပါတ်2ကသူ့ရဲ့လုပ်ပိုင်ခွင့်အာဏာတွေအရကျွန်တော်တို့ကဒီအောင်မြင်တဲ့ရေကောက်ပွဲတစ်ခုပေါ့တကယ်လဲလွတ်လပ်မြတ်တာရေကောက်ပွဲတစ်ခုကိုရရှိနိုင်မှုဆိုတာအလားအလာက intern level နေတယ်လို့မြင်ပါတယ်အဲ့ဒီချက်ကဒီပြည်သူလူထုခြားထဲမှာပေါ့ပြည်သူလူထုခြားထဲမှာဒီမဲပီးတောင်ခွင့်ကိစ္စတွေစီစဉ်နိုင်မှုကိစ္စတွေကျွန်တော်တို့ခုနကဆိုဒီ cooperation တွေရဲ့ဒီတော့ဆိုဆယ်မျိုးနဲ့မှာမဲပီးစီစဉ်ရေးတွေမှာကျွန်တော်လက်ကြည့်ချက်ပါတယ်အဲပြည်ရှိရတဲ့ချက်တွေမှာတချို့ဒီစီစဉ်ရေးတွေမှာလည်းကျွန်တော်တို့ဟိုငားကြီးလှုပ်ဆောင်ပေးအောင်လို့တွေ့နေရပါတယ်အဲ့တော့မဲပီးတောင်ခွင့်ရှိနေတဲ့တောင်မဲပီးခွင့်မရမှုကိစ္စတွေအပေါ်မှာလည်းဒီဘက်ကပေါ့နော်ဟိုဝိုင်းဝန်းဆောင်ရွက်ပေးဖို့ငါတို့လိုအပ်နေကြတယ်လို့ထင်ပါတယ်
။ဟုတ်ကဲ့ဥအောင်စိုးမင်းအမြင်ရောပြောပါအောင်ခင်ဗျာ
။အဲ့တော့ဆရာဒေါက်တာရင်တို့တိတ်အမြင်နဲ့တိတ်မကွာလာပါဘူး။အဓိကတော့နော်စံတတ်မှတ်ချက်တွေဆိုတဲ့နေရာမှာကျွန်တော်တို့ကဥပဒေပိုင်းဆိုင်ရာရှိတယ်။နောက်တစ်ခါဖွဲ့စည်းပုံပိုင်းဆိုင်ရာရှိတယ်ပေါ့နော်။ဥပဒေပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတဲ့အခါကျတော့ဥပဒေပညာရှင်တွေရဲ့တုံ့ပြန်ချက်ဟာပုံပြီးအရေးပါလိမ့်မယ်လို့ကျွန်တော်တို့ယူဆပါတယ်။ကျွန်တော်အနေနဲ့ပြောနေတယ်ပြောရင်ဥပဒေပိုင်းဆိုင်ရာအကြီးစားဟာကျွန်တော်တို့သိပြီးတော့ဟုတ်ကျွန်ကျင်းဆက်တဲ့အပိုင်းမဟုတ်တဲ့ကျွန်တော်မသိလို့ပါဘူးအဲဒီနဲ့ဖွဲ့စည်းပုံအပိုင်းကတော့ဆရာဒေါက်တာရေနုသိန်းပြောတဲ့ချက်ကိုကျွန်တော်အကျဉ်းနဲ့လက်ခံပါတယ်ထောက်ခံပါတယ်ဒါကြောင့်လဲဆိုတော့ဒီကိစ္စကလည်းပြောရင်ဒီကောင်စုရေကောက်ွယ်ကော်မရှင်ဆိုတာနိုင်ငံတော်အတွက်အင်တန်အရေးကြီးပါတယ်နိုင်ငံရဲ့အစိုးရအစ်စ်ကိုသူကအစိုးရကောလွတ်တော်ဘူးကောသူကရေကောက်တင်ရောက်ဖို့အတွက်ကိုသူကလုပ်ပိုင်ခွင့်နဲ့အခွင့်အာဏာရှိနေတဲ့အခါကြတော့လေသူက free and fair ဖြစ်ဖို့အတွက်တမလိုက်တဲ့ပါတီဝင်မဖြစ်ရင်တော့အကောင်းဆုံးပေါ့ဗျာ။ဒါပါတီဝင်မှမဟုတ်တဲ့သူတွေကိုလည်းကော်မရှင်နာတွေခန့်တာအကောင်းဆုံးဖြစ်ပါတယ်။နောက်တစ်ခုကခုနဆရာထောက်ပြသွားတယ်လို့ပဲမြို့နယ်အစင်အထီကိုအဲအစိုးရဝန်ထမ်းတွေပါနေတာဟာတကယ်တကယ်တမ်းကြောက်လို့မဖြစ်သင့်ဘူးပေါ့နော်။ဆိုတော့ဝန်ထမ်းဆိုတာဒီကော်မရှင်ရွေးကောက်ပွဲကော်မရှင်ကတိကျခန့်အပ်တဲ့ဝန်ထမ်းတသက်ဖြစ်တယ်ဆိုရင်ကျွန်တော်တို့အနေနဲ့ဒါမှပြောစရာမရှိပါဘူး။သို့တော်လည်းပဲအစိုးရဝန်ထမ်းတွေကိုအထူးသဖြင့်ထွေဥက္ကဝန်ထမ်းကိုရွေးကောက်ပွဲကော်မရှင်မှာပူးတွဲတာဝန်ပေးလိုက်တဲ့အခါကျတော့ဒါမြန်မာပြောမယ်ဆိုရင်ကျွန်တော်တို့ကအစိုးရကိုယ်တိုင်ကလည်းဒီလုပ်ငန်းစဉ်ကိုအကောင်အထည်ဖော်နေတယ်ဆိုတဲ့ပုံမျိုးတက်ရောက်သွားပါလိမ့်။အဲဒါမှမဟုတ်ဖွဲ့စည်းပုံဆိုင်တဲ့ပတ်သက်ရောအများကြီးဝေဖန်ထောက်ပြကြရလေးရှိပါတယ်။ခုနဆရာပြောလို့ပဲအစ်စ်ပြန်ဖွဲ့တာအကောင်ဆုံးဖြစ်ပါလိမ့်မယ်ခင်ဗျ။
ဟုတ်ကဲ့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ဒီရခိုင်ပြည်နယ်ဒီ MU ကဒီကိုကျော်တန်းလိုင်လည်းရောက်နေပါတယ်။သူကကျွန်တော်တို့ဆွေးနွေးရင်လို့ဟိုစာရီခောက်ခောက်ပို့ထားတဲ့လူဖြစ်ပါတယ်။ကိုကျော်တန်းလိုင်ဆွေးနွေးလို့ရပါတယ်ခင်ဗျ။ဟ
ုတ်ကဲ့ပါကျွန်တော်ဆွေးနွေးပါမယ်။ကျွန်တော်အခုပြောပေါ့နော်ဟိုကဒီတော့ဘယ်လောက်တဲ့ဒီမိုကရေစီစနစ်ကိုသွားမယ်လို့ပြောလို့မရပါဘူး။ဒါမဲ့ဒီမိုကရေစီစနစ်ကိုသွားဖို့အတွက်ရေကောက်ပွဲစီလိုလောက်ရမယ်ပေါ့လေ။ဒါမဲ့ကျွန်တော်တို့နိုင်ငံမှာဒီမိုကရေစီစာနှုန်းနဲ့ညီညာတဲ့ဖြည့်ပြီးပုံမရှိတဲ့အခါကျတော့ဒီမိုကရေစီဆိုတာဘယ်လိုမှဆက်သေးဒီတစ်ခုပုံမှန်လေးပဲကျော်တော့ဘာဖြည့်ပြီးပုံပြင်ရမယ်ပေါ့လေ။နောက်တစ်ခုကလည်းကျွန်တော်ပါလဲဆိုတော့ကျွန်တော်တို့ကဒီရေကောက်ပွဲမှာနေပြီးတော့ဟိုဘောလွားလာပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်မယ်ဥမာပေါ့ဗျာရုပ်တော်လောပေါ့တရားအညဟိုပါပေါ့နော်
ကျောင်းကြီးစုံမွေးဟုတ်ကဲ့
ဟုတ်ကဲ့နောက်တစ်ခုပြောမယ်ဥမာအနေနဲ့ပေါ့ဗျာကျွန်တော်နှစ်နောက်လို့ရှိရွေးကောက်ပွဲလုပ်ခဲ့တယ်လွားလာပြီးတရားမျှတတဲ့ရွေးကောက်ပွဲမဖြစ်လာဘူးအဲ့ဒီအငွေတွေတည်းကကျွန်တော်တို့နှစ်နောက်စင်ကားမှာရိုက်ခတ်ဖို့အများကြီးရှိပါတယ်ကျွန်တော်တို့ရခိုင်ပြည်နယ်အားမျိုးအနေနဲ့ပြောမယ်ဆိုရင်တော့ဥမာပြောကြရရင်တော့ကျွန်တော်တို့အခုဆိုရင်လည်းပါအာဏာရပါတီဖြစ်တဲ့ပြည်ဆိုင်ရောပါတီကတော့ဘယ်လောက်ထိဟိုကလှုပ်ထားလဲဆိုတော့ ဒီရခိုင်တန်ရမ်းမှာကြံ့ခိုင်ရေးပါတီနဲ့ရခိုင်ချင်းမျိုးသားကြံ့ခိုင်ရေးပါတီဆိုပြီးတော့ပါတီအပေါ်ကအဲ့လိုမျိုးဆိုင်မုတ်တွေတင်ပြီးတော့မှသူတို့က2020ခေတ်ကလောက်ခဲ့တဲ့စနစ်တွေအဲ့ဒီဆိုင်မုတ်တွေကအခုရက်ထိနေပြီးတော့ရှိနေသေးရလေဒါရွေးကောက်ပွဲကော်မရှင်ကိုအချိန်ပြင်ပြမယ်မဲ့အဲ့ဒီစက်စက်တွေကကိုယ်တိုင်ချက်သိမ်းမှုမရှိသေးဘူးပေါ့ဗျာဒါမဲ့အဲ့ဒီဟာတွေကနှလုံးဆင်းသားမှာပါသွားခဲ့မယ်ဆိုရင်ကျွန်တော်တို့လွတ်လပ်ပြီးတရားမျှတတဲ့ရေကောက်ပွဲတစ်ခုဖြစ်လာမယ်လို့ကျွန်တော်လုံးဝမယူဆဘူးခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီမှာတောထရှင်နေဒီဆွေးနွေးပွဲအတွက်ပေးပို့ထားတဲ့စာရင်းလည်းကျွန်တော်တို့ဖော်ပြခြင်းပါတယ်မောင်ဝင်းဟန်အင်္ဂလိပ်ဆိုပြီးတော့လည်းပို့ထားပါသေးတယ်မဆုမွန်ကျေးဇူးပြုပြီးဖတ်ပြပြော
ဟုတ်ကဲ့ပါရှင်သူ့ရဲ့စာထဲမှာတော့အဓိကဒီရွေးကောက်ပွဲအောင်မြင်စွာကျင်းပဖို့လိုအပ်တယ်လို့သမ္မတကြီးကဘာကြောင့်ပြောနေပါသလဲဘလို့ရွေးကောက်ပွဲမျိုးတွေကျင်းပပေးမှာလဲဆိုပြီးရေးထားတာပါနိုင်ငံရေးအခင်းအကျင်းတွေကိုသူကအသေးစိတ်ရေးထားပါတယ်နံပါတ်၁မှာတော့အခြေခံဥပဒေကိုပြင်ဆင်ခြင်းနဲ့ဆိုရင်စစ်တပ်ကနေသဘောမတူဘဲနဲ့ပြင်ဆင်ခွင့်မရှိတဲ့ယနေ့မြန်မာပြည်ရဲ့နိုင်ငံရေးအခင်းအကျင်းလို့ပြောပါတယ်နှစ်ကတော့အချိန်မရွေးလူမျိုးရေးဘာသာရေးအကြမ်းဖက်မှုတွေကိုဖန်တီးပြီးတော့နိုင်ငံကိုမတည်မငြိမ်ဖြစ်နိုင်တဲ့ယနေ့မြန်မာပြည်ရဲ့ဒီနိုင်ငံရေးအခင်းအကျင်းပေါ့နော်သုံးကတော့အမျိုးသာသာသနာအတွက်လက်ရှိအာဏာရှိတဲ့ပုံကိုယ်တွေကိုပဲမဲပေးရမယ်ဆိုပြီးတော့ဒီရွေးကောက်ပွဲမဲဆွယ်စည်းရုံးခွင့်မရှိတဲ့အချိန်မှာမဘာသာဆိုတဲ့ပုံကိုယ်တွေကဟောပြောစည်းရုံးခွင့်လွတ်လပ်စွာရနေတဲ့မြန်မာရဲ့ဒီဗမာပြည်ရဲ့နိုင်ငံရေးအခင်းအကျင်းနံပါတ်၄ကတော့ရွေးကောက်ပွဲကော်မရှင်နာမင်းကြီးအပါအဝင်ကော်မရှင်အဖွဲ့ဝင်အဆင့်ဆင့်ကော်မရှင်တွေဟာလက်ရှိအာဏာရပါတီနဲ့ကင်းရှင်းတဲ့သူတွေမဟုတ်တာနောက်ပြီးတော့အများကကြီးညိုလေးစားတဲ့ပုံကိုယ်တွေမဟုတ်တာဥပဒေပညာရှင်တွေမဟုတ်တာဆိုပြီးတော့လက်ရှိရွေးကောက်ပွဲကော်မရှင်ကိုဖျက်သိမ်းပြီးလွတ်လပ်တဲ့ပုံကိုယ်နဲ့ဒီကော်မရှင်တရက်ပြန်လည်ဖွဲ့စည်းပေးပါလို့ဆိုပြီးတောင်းဆိုတဲ့ဒီနိုင်ငံရေးအခင်းအကျင်းပေါ့နော်နောက်နံပါတ်၅ကတော့သတင်းမီဒီယာတွေနဲ့သတင်းတောက်တွေကိုအကြောင်းမျိုးမျိုးပြပြီးတော့ဖန်ဆီးနှိပ်ကွပ်မှုတွေပြုလုပ်နိုင်တဲ့ယနေ့ဗမာပြည်ရဲ့နိုင်ငံရေးအခင်းအကျင်းနောက်နံပါတ်6ကတော့1960ပြည့်နှစ်ရွေးကောက်ပွဲမှာတန်ရှင်းဖားစပါလာကနေပြီးတော့ဒီမိုကရေစီအတွက်တန်ရှင်းဖားစပါလာကိုမဲပေးပါဆိုပြီးမဲဆွယ်ခဲ့တယ်လို့မျိုး NND ကနေဒီတိုင်းမဲဆွယ်ပြီးအနိုင်ရခဲ့တယ်ဆိုရောဒီ NND ကိုမဲပေးပါဆိုပြီးတော့ဂရီကိုဖော်ဆောင်ပေးနိုင်ခြင်းမရှိခဲ့တဲ့ကနေ့ဗမာပြည်ရဲ့2008ခုနှစ်ဖွဲ့စည်းပုံနိုင်ငံရေးအခင်းအကျင်းစသဖြင့်ပေါ့နော်ဒီလိုနိုင်ငံရေးအခင်းအကျင်းရဲ့အောက်မှာသမရာကြီးကပြောခဲ့တာဆိုတော့မေးစရာမေးခွန်းတွေရှိမယ်လို့ထင်ပါတယ်ဆိုပြီးမောင်မွေဟံအင်းလေးကစာပေးပို့ခဲ့တာပါကိုအောင်လွင်ဦးရေ
ဟုတ်ကဲ့ကျေးဇူးပါဒီရွေးကောက်ပွဲနဲ့တိုင်းရိုင်မသက်ဆိုင်ပေမဲ့မီဒီယာလိုတခြားဒီရွေးကောက်ပွဲတနည်းတလန်ပံ့ပိုးပေးနိုင်တဲ့ကဏ္ဍတွေမှာရောကျွန်တော်တို့ဟိုဘလောက်ထိအဆင်သင့်ဖြစ်နေပြီလဲဘလောက်ထိကျွန်တော်တို့အားကောင်းလာအောင်လုပ်ဖို့လိုနေသေးလဲဒေါက်တာရံမျိုးသိန်းဆွေးနွေးပြပါခင်ဗျာ
အဲကျွန်တော်မြင်တာတော့ဗျလက်ရှိအချိန်မှာဥမာရွေးကောက်ပွဲကိုအဓိကစောင့်ကြည့်နေပေါ့လေတတိယမီဒီယာတွေနဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာကြည့်အပိုင်းဟာလက်ရှိအချိန်မှာဟိုအားရချင်တဲ့ပွဲအနေထားမရှိသေးဘူးလို့ကျွန်တော်မြင်ပါတယ်ဗျအဲ့ဒီအခါကျတော့2015ရွေးကောက်ပွဲမတိုင်ခင်မှာတတိယမီဒီယာတွေကိုတော့ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာမဲ့အဲဂျာကန်အဖွဲ့အစည်းတွေရောဟိုအဲအင်တိုက်အားတိုင်းနဲ့ဟိုပြုစုပြောထောင်တိဆောက်ပေးဖို့လိုအပ်မယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ကိုစီရအောင်မြင်ရောခင်ဗျာ
ဟုတ်ကဲ့လက်ရှိအချိန်ကတော့ပြောမယ်ဆိုတော့ကျွန်တော်တို့ဟိုမှန်တမ်းဝခံရမယ်ဆိုတော့2030ထက်တော့အများကြီးတိုးတက်လာတာကိုသိရပါတယ်။ဒါဆိုအဲ့လိုတိုးတက်တဲ့အပေါ်မှာလည်းပဲတစ်ဖက်ကကျွန်တော်တို့ပြန်ပြီးတော့မှကန့်တက်လာတဲ့အနေအထားလေးတွေသိရပါတယ်။ဥပမာဟိုသတင်းသမားတွေကိုချုပ်တင်ပြီးတော့မှဘောနောဟိုရကောက်ပွဲမတိုင်ခင်မှာလည်းလက်ရှိဖြစ်သွားခဲ့တဲ့ဒီကြောင်းတဲ့ပြဿနာနဲ့ပတ်သက်ပြီးတော့မှသတင်းမီဒီယာအပေါ်မှာသူတို့ female တွေဟာဒီအချက်ပြန့်နေခြင်းကလည်းပဲချုပ်တင်ပြီးတော့မှသူတို့အရေးယံပြန့်နေတယ်လို့ယူဆပါတယ်။အဲ့တော့
ဟုတ်ကဲ့
ဟိုဘောနော2030ထက်တော့တိုးတက်မှုတွေရှိတော့များလည်းပဲအကန့်တတူအများကြီးရှိနေပါသေးတယ
်ဟုတ်ကဲ့ကိုစီယာဦးကျေးဇူးပါကျွန်တော်တို့အစီအစဉ်အားလည်းအချိန်ရတဲ့လောက်ပဲရတဲ့အတွက်ကျွန်တော်တို့ဒီနေရာမှာပဲရက်ချင်ပါတယ်ခင်ဗျာအားလုံးဆွေးနွေးပြကြတဲ့လူတွေကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ဒါကတော့အင်ကာနေညဓာတ်ရိုက်လှိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်ခင်ဗျာ VOA American တန်မြန်မာပိုင်းကဧပြီလ8ရက်နေ့ဗိုလ်ရုံးနေနှစ်ဖက်အတန်လွှင့်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်။ကွန်ဆွန်ရဲ့သောနှစ်ဟာအာဖဂန်နိုင်ငံမှာနိုင်ငံရေးနဲ့လူကြုံရေးရာသမိုင်းဝင်အသွင်ကူးပြောင်းမှု200ဖြစ်ထွန်းလာတာနဲ့အမျှခေတ်ကာလတစ်ခုဆုံးခန်းတိုင်သွားခြင်းလည်းဖြစ်ပါတယ်။တာလီဘန်တောင်းကျမ်းသူတွေချင်းချောက်နေတဲ့ကြားကအာဖဂန်ပြည်သူစံပေါင်းများစွာတို့ဟာသမရသစ်တူကိုရွေးကောက်တင်မြှောက်နိုင်ခဲ့ကြတဲ့အတွက်သမရအရှက်ဂဟာနီနဲ့အုတ်ထွေရေးအကြီးအကဲအဗ်ဒူလာအဗ်ဒူလာတို့ဦးဆောင်တဲ့ညညရေးအစိုးရသစ်တရစက်တင်ဘာလတုန်းကကျန်းသစ်စာချိန်ဆနိုင်ခဲ့ပါတယ်။ဒီညဉ့်ညံသောဒီမိုကရေစီနည်းနဲ့အာဏာလွှဲပြောင်းနိုင်ခဲ့တာဟာအာဖဂန်သမိုင်းမှာဒါပထမဦးဆုံးအကြိမ်ပဲဖြစ်ပါတယ်။
ဒီဇင်ဘာ31ရက်နေ့မှာအာဖဂန်မှာအမေရိကန်တပ်ခိုက်ရေးတပ်တွေထားရှိမှုကိုအဆုံးသတ်ပြီးသူတို့နိုင်ငံလုံခြုံရေးကိုအာဖဂန်တပ်ဖွဲ့တွေကအပြည့်အဝတာဝန်ယူလိုက်ကြပါတယ်။ဒါဟာအမေရိကန်အာဖဂန်ဆက်ဆံရေးကန္တတ်သစ်တရားစတင်လိုက်ခြင်းလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းရရှိခဲ့တဲ့တိုးတက်မှုတွေကိုအမေရိကန်အနေနဲ့အကောင်းဆုံးဘယ်လိုထောက်ပံ့သွားနိုင်မလဲဆိုတာသမ္မတဘရက်အိုဘားမားနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ထိပ်တန်းအမေရိကန်အရာရှိကြီးတွေကအာဖဂန်ကောင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အာဖဂန်နစ္စတန်စစ်တပ်ကိုအမေရိကန်ကဗန်ဒါရေးအရာဆက်လက်ထောက်ပံ့မယ်။နေတူးအဖွဲ့ကလုပ်ပေးနေတဲ့လက်ကျင်ရေးအကြံပေးအထောက်အကူပြုရေးတို့မှဆက်လက်ပါဝင်သွားမှာဖြစ်ပါတယ်။သမ္မတဂဟာနီရဲ့မြစ်တာရခန့်ချက်အရအမေရိကန်တပ်ရုပ်သိမ်းမှုကိုအချိန်ဆွဲပြီးနှစ်ကုန်တဲ့အထိအင်အား9,800ဆက်လက်ထားရှိသွားမှာလည်းဖြစ်ပါတယ်။အာဖဂန်အစိုးရနဲ့တာလီဘန်ညီညာရေးဆွေးနွေးပွဲပေါ်ဆောင်နိုင်ရေးကိုလည်းအမေရိကန်ကအပိကူညီပြီးအယ်ကာအီဒါနဲ့လမ်းခွဲအကြမ်းဖက်မှုကိုဆွန့်လွှတ်ဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာမယ်ဆိုရင်တာလီဘန်တိုက်ခိုက်ရေးအဖွဲ့ဝင်ဟောင်းတွေကိုလူမှုအသိုင်းအဝိုင်းထဲပြန်လည်နေရာချထားဖို့အမေရိကန်ကပါဝင်ကူညီမှာဖြစ်ပါတယ်။အဂရီတိုက်ဖြတ်ရေးတရားဥပဒေစိုးမိုးရေးဒီမိုကရေစီအဆောက်အုံခိုင်မာရေးတို့မှလည်းအမေရိကန်ဘက်ကဆက်လက်ကူညီသွားမှာဖြစ်ပြီးရွေးကောက်ပွဲစနစ်ပြောင်းလဲရေးအတွက်ဒေါ်လာ330ထောက်ပံ့မှာဖြစ်ပါတယ်။လွန်ခဲ့သောဆယ်နှစ်ကရရှိခဲ့တဲ့တိုးတက်မှုတွေဆက်လက်အရှင်ရအောင်ဒေါ်လာသန်း800တန်ဖိုးရှိတဲ့ဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်မှုကိုလည်းဆောင်ရွက်သွားမှာပါ။အာဖဂန်တလွှတ်မှာအမျိုးသမီးတွေတက္ကသိုလ်ပညာသင်ကြားနိုင်ရေးအတွက်လည်းပညာသင်ထောက်ပံ့ရေးအစီအစဉ်ကိုတူးထည့်သွားမှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာလူမှုဖွံ့ဖြိုးရေးတိုးတက်မှုဟာအလျှော့မပေးနိုင်တဲ့ပြန်မလှည့်နိုင်တဲ့ရလဒ်တွေဖြစ်ဖို့လိုအပ်တယ်လို့နိုင်ငံတည်ငြိမ်လုံခြုံရေးအတွက်လက်နက်ကင်စစ်တပ်လွတ်လပ်မှုအလုတ်ကိုင်းအခွင့်အလမ်းလူအခွင့်အရေးတို့ဟာလည်းမရှိမဖြစ်လိုအပ်နေပါတယ်။ဒါတွေဟာကျွန်ုပ်တို့နိုင်ငံဆက်ဆံရေးမှာပိုမိုရည်မှန်းချက်ကြီးမားသောကဏ္ဍသစ်တရားဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားသွားကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြီးပါပြီရှင်။
တော်ရရှိတို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အရဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်ကြောင်းအသိပေးလိုပါတယ်အခု VOA ထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုအတန်လွှင့်နေတဲ့အချိန်နဲ့အချိန်ထဲမှာပဲအင်တာနက်ဆာမျက်နှာကလည်းတဆင့်နားထောင်လို့ရပါတယ် VOA ရဲ့ website လိပ်စာကတော့ www.burmese.voanews.com ဖြစ်ပါတယ် VOA ကိုအဝေးပန်းအကြံပေးစာတွေအီးမေးလ်နဲ့ပေးပို့လိုသူတွေအတွက် VOA ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါရခင်ဗျာအခုတော့ကြမ်းရှိနေတဲ့အချိန်မှာနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ကျမရေဝန်ထမ်းနေတင်ဆောင်လာတဲ့လေရင်ဟာရင်းမြေနိုင်ငံမြို့တော်ဆန်းနာကိုရောက်သွားပြီလို့ ICRC နိုင်ငံတကာချက်ချင်းဒီအဖွဲ့ကပြောပါတယ်ရေးပေါ်လိုအပ်နေတဲ့ပစ္စည်းတွေရောက်လာတော့မယ်လို့ပြောဆိုနေတဲ့ကြားကပဲရေမင်းနိုင်ငံတောင်ပိုင်းကအေဒင်မြို့ကအခြေအနေတွေဟာဆိုးရွားမှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့လည်း ICRC ကသတိပေးပြောဆိုပါတယ်။ဒီတော့အတွင်းရေမင်းနိုင်ငံမှာပြိမ့်မိနေကြတဲ့အိန္ဒိယနိုင်ငံသားတွေကိုလေကြောင်းကရောရေကြောင်းကပါကယ်တင်နိုင်မှုကြိုးပမ်းမှုတွေမှာပါဝင်ကူညီဖို့နိုင်ငံပေါင်း23နိုင်ငံကအစိုးပြုထားတယ်လို့အိန္ဒိယအစိုးရကပြောပါတယ်။အခုချိန်ထိတော့သူ့နိုင်ငံသားပေါင်း3000ကိုအိန္ဒိယအစိုးရကကယ်တင်နိုင်ပြီဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီအထက်မှာမြန်မာနိုင်ငံသားတချို့လည်းပါဝင်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။အီရန်နဲ့နောက်ဆုံးပြုလုပ်မဲ့ဘယ်သဘောတူညီချက်မှမဆိုဣသရေလနိုင်ငံတရှိမှုကိုအီရန်ကလက်ခံကြောင်းပြက်ပြက်သားသားနဲ့ရှင်းရှင်းလင်းလင်းဖော်ပြဖို့ဣသရေလရဲ့တောင်းဆိုချက်ကိုအမေရိကန်သမ္မတဘရက်အိုဘားမားကပယ်ချလိုက်ပါတယ်။ဣသရေလအီရန်နဲ့အင်အားကြီး6နိုင်ငံတို့ကြားအီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးသဘောတူညီမှုမူပေါင်းချမှတ်နိုင်ငံတွေနဲ့ပတ်သက်ပြီးဣသရေလဝန်ကြီးချုပ်ဗင်ဂျာမင်နတန်ယာဟုကတောက်ကြနေကပြင်းပြင်းထန်ထန်ဝေဖန်ပြီးအဲ့လိုတောင်းဆိုခဲ့တာဖြစ်ပါတယ်။အကြံဖက်သမားလိုတန်တရားရှိသူတွေကိုဆွဲချက်မတင်မဲ့ထင်းသိမ်းထားနိုင်တဲ့ဥပဒေကိုမလေးရှားအောက်လွှတ်တော်ကတကြော့ပြန်မဲခွဲအတည်ပြုလိုက်ပါတယ်။ဒါဟာနောက်ပြန်ဆွဲသွားတဲ့ဥပဒေဖြစ်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကဝေဖန်ပြောဆိုကြပါတယ်။မလေးရှားနိုင်ငံအတွင်းအစ္စလာမစ်စစ်သေးကြွတွေရဲ့ချင်းချမှုကနေတွန့်လှန်နိုင်ဖို့မလေးရှားအစိုးရအတွက်လိုအပ်တဲ့ဒီဥပဒေကိုအတည်ပြုပေးလိုက်တာဖြစ်တယ်လို့မလေးရှားလွှတ်တော်ကပြောပါတယ်ခင်ဗျာ
။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်။ဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကမှအင်ဂျင်နီယာဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇာဟာရာဘူစိတ်ဖြစ်ပါတယ်ကျွန်တော်ဆက်မိုးပါ။အခုထုတ်လွှင့်ခဲ့တဲ့တနအီစာအစီအစဉ်ကိုမိနစ်8နာရီကနေ9နာရီ90မီတာ second 16နဲ့25တို့ကနေထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ်ခင်ဗျာ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောက်စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.